Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသားသမီးများခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ9ရက်ပို့တော်ဦးနေမနက်ခင်း VOE မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကိုမီတာ32 40 48 50တို့ကနေလက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်အောင်ပါဒီမနက်ခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆံမိုးပါအခုမနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါ်လှလှတန်းနဲ့အတူသူကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာထူးခြားတဲ့သတင်းတွေကတော့ Republican တွေထိန်းချုပ်ခွင့်ရသွားတဲ့ American ပြည်ထောင်စုရဲ့အထက်လွှတ်တော်ရောအောက်လွှတ်တော်ကိုပါအင်္ဂါနေ့မှာစပြီးတော့ဖွင့်လှစ်လိုက်ပြီဖြစ်ပါတယ်ဂျာဗာပင်လယ်ပြင်မှာပျောက်ဆုံးနေတဲ့ Air Asia ခီးတဲ့တွင်လေယာဉ်ကနေပြီးတော့တည်ဆုံးတဲ့ရုပ်လောင်းနှက်လောင်းကိုထပ်မံပြီးတော့ဆယ်ယူရရှိခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ် Miss Yanhili ဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်ဒီလိုသတင်းတွေနဲ့ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီဦးဆမိုးရေဒီမနေ့တင်ဆက်ပေးမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံကိုဒီနေ့လာအောင်ဖို့ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်အထူးစုံစမ်းစစ်ဆေးမှု Yanhili ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဘာတွေမျှော်လင့်နေကြပါလဲ
ဒီတစ်ခါတူလာလို့ရှိရင်ဒီဖန်စီမိတ်ဆက်ချင်းခံရတဲ့လူတွေရဲ့အမှုကအခုချိန်ထိမပြီးဆုံးသေးတဲ့အတွက်တခုခုထူးခြားလာနိုင်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်
ဟောင်ကောင်ခြေဆိုင်အာရှလူခွင့်ကော်မရှင်ကဦးမင်းလွင်ဦးပြောသွားတာပါ။ဒါအပြင်မြန်မာနိုင်ငံရဲ့ပထမဆုံးကာဒီနယ်ယဟန်မင်းအမတ်အဖြစ်ရွေးခန့်ရတဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီး Charles Bo ကိုဒေါက်ကင်ဆိုဝင်းကတည်တံ့တွေ့ဆုံမေးမြန်းထားတာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဦးဆက်မိုးဝေနဲ့ဒေါ်လာလာတန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အထက်လွှတ်တော်ရောအောက်လွှတ်တော်ဘဝ Republican Party အမတ်တွေကထိန်းချုပ်ခွင့်ရသွားတဲ့ American ပြည်ထောင်စုရဲ့လွှတ်တော်အသစ်ကိုအင်္ဂါနေ့မှာစတင်ပြီးတော့ဖွင့်လှစ်လိုက်ပါပြီ။ရှီယိုဇဲဝါရီရှိသူတွေကသမ္မတဥဘာမားရဲ့မူဝါဒတချို့ကိုပြောင်းပြစ်ဖို့ဆုံးဖြတ်ထားကြပါတယ်။ကြိုတင်မျှော်လင့်ထားတဲ့အတိုင်း Republican အထက်လွှတ်တော်အမတ်တွေကလွှတ်တော်စပြီးတော့ဖွင့်ပွင့်ခြင်းမှာပဲ Keystone ရေနံပိုက်လိုင်းကိစ္စကိုခွင့်ပြုပေးဖို့အတွက်ဥပဒေမူကြမ်းကိုတင်သွင်းလိုက်ပါတယ်။ဒီလို့ရပေါ်ထောက်ခံသူတွေကဒီပိုက်လိုင်းအစီအစဉ်ဟာအများကြီးအလုတ်ကံတွေဖန်တီးပေးနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေရဲ့စွန့်ရင်ပေါ်မိခိုအားထားမှုတွေရှိစရာမလိုတော့ဘူးလို့ပြောဆိုနေကြပါတယ်။အတိုက်ခံဒီမိုကရက်တွေကတော့ဒါဟာတဘာဝဘေးအန္တရာယ်ဆိုင်ရာကပ်ဘေးဆိုးကြီးကျလာနိုင်တဲ့အန္တရာယ်ရှိတယ်ဆိုပြီးတော့ပြောဆိုနေကြပါတယ်။သမ္မတအင်ဂျီရောကလည်းချက်ချင်းဆိုသလိုဒီကိစ္စကိုဗီဒီယိုအာဏာအသုံးပြုပြီးတော့ပယ်ချရလိမ့်မယ်လို့ချင်းချောက်လိုက်ပါတယ်ခင်ဗျာ။
အစ္စရေးဆိုကြတဲ့သူအသက်ခံရမှုနဲ့ပတ်သက်ပြီးဟာမတ်စစ်သွေးကြွတူကိုအစ္စရေးစစ်တရားရုံးတရုံကထောင်ဒဏ်တသက်3ကြိမ်ချမှတ်လိုက်ပါတယ်။အနောက်ဖက်ကမ်းခြေရှိရမလာမြို့နီအင်္ဂါနေ့ကအမှုစစ်ဆေးရာမှာတည်ဆုံးသူ3ဦးရဲ့မိသားစုတစ်ခုချင်းစီလိုက်လဲရောချင်းငွေဒေါ်လာ6,300စီပေးဖို့ဟဆမ်ဟဆန်ခွာဆာမီကိုတရားရုံးကအမိန့်ချမှတ်လိုက်ပါတယ်။နောက်ဖက်ကမ်းခြေရှိဟီဘရွန်မြို့အနီးမှာအစ္စရေးစစ်ကြောတဲ့3ဦးတို့ကိုဇွန်လကပြန်ပေးဆွဲဖို့ကြံစီပြီးငွေစိုက်ထုတ်ပေးမှုတွေကွာဆာမီကိုပြီးခဲ့တဲ့သတင်းပတ်ကပြစ်မှုထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီစစ်ကြောတဲ့3ဦးတို့ဟာထိုစဉ်ကလမ်းလျှောက်ထွက်ခွေကြတာဖြစ်ပြီးနောက်ပိုင်းမှာတည်ဆုံနေတာကိုတွေ့ရှိခဲ့ရပါတယ်။အဲ့ဒီအမှုမှာကြံရပါတခြားလူ2ဦးကိုစက်တင်ဘာလကဟီဘရွန်မြို့အနီးမှာအစ္စရေးစစ်သားတွေကပစ်တခဲ့တာဖြစ်ပါတယ်။အဲ့ဒီအခင်းဖြစ်ရကြောင့်ဒေသတွင်းမှာတင်းမာမှုတွေတိုးခဲ့ရပြီးအစ္စရေးနဲ့ဟာမတ်ကြားရဲ50ကြားစစ်ဖြစ်ပွားခဲ့တဲ့အဓိကအကြောင်းရင်းလည်းဖြစ်ခဲ့ပါတယ်။အဲ့ဒီပြည်ပခအတွင်းပါလက်စတိုင်းသား2100နဲ့အစ္စရေးဘက်က83ဦးသေဆုံးခဲ့ပါတယ်
။ဂျာဗာပင်လယ်ပြင်တွင်ပျောက်ဆုံးနေတဲ့ Air Asia လေယာဉ်ရှာဖွေနေကြသူတွေဟာနောက်ထပ်သေဆုံးနေတဲ့ရုပ်လောင်းနှလောင်းကိုဆယ်ယူရရှိခဲ့ကြပါတယ်။ရာသီဥတုဆိုးရွားနေတာကြောင့်ရေငုပ်ပြီးတော့ရှာဖွေရေးလှုပ်ဆောင်နေကြသူတွေမှာနှေးကွေးမှုတွေကြုံနေရပါတယ်။ပျောက်ဆုံးသွားရတဲ့ခီးစဉ် 8531 Air Asia လေယာဉ်ကိုဘော်နီယိုကမ်းရိုးတန်းမှာဆယ်ရက်ကြာရှာဖွေမှုတွေပြုလုပ်ခဲ့စဉ်အတွင်းလေယာဉ်ပေါ်မှာလိုက်ပါသွားတဲ့လေယာဉ်ဝင်သားနဲ့ခီးတဲ့စုစုပေါင်း162ဦးနဲ့ကရုပ်လောင်း39လောင်းကိုရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ဒီဇင်ဘာလ28ရက်နေ့ကအင်ဒိုနီးရှားနိုင်ငံကနေစင်ကာပူနိုင်ငံကိုပြန်တန်းသွားတဲ့ Jet Engine နှလုံးတက် A320 Airbus အမျိုးအစားခီးတဲ့တင်လေဟာအရေးပေါ်အချက်ပေးမှုတစုံတရာမပြုတ်လို့ဖြစ်နေတဲ့ Radar စက်ကွင်းတွေကနေပျောက်သွားခဲ့တယ်လို့ဆိုပါတယ်။အင်္ဂါနေ့မှာလေယာဉ်ရဲ့ကိုယ်တဲနဲ့ပြန်တန်းမှုအချက်လက်ကိုထိန်းသိမ်းထားတဲ့ Black Box ကိုရှာဖွေဖို့ဆက်လက်ပြီးတော့လုံဆောင်နေကြတယ်လို့အင်ဒိုနီးရှားအစိုးရရဲ့အမျိုးသားရှာဖွေကယ်ဆယ်ရေးအေဂျင်စီတာဝန်ရှိသူတွေကပြောပါတယ်။အဓိကလေယာဉ်ကိုယ်တဲရှိတဲ့နေရာလို့ယူဆရတဲ့နေရာမှာရေစီးအလွန်ကျန်းနေကြကြောင်းအခက်အခဲဖြစ်နေရတယ်လို့လည်းပြောပါရယ်။အ ဩစတြေးလျနိုင်ငံကမှုခင်းဆေးပညာဆိုင်ရာကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ကလည်းတွေးရှိထားတဲ့ကျုပ်လောင်းနေဘယ်သူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ဖို့အတွက်အင်ဒိုနီးရှားတာဝန်ရှိသူတွေကိုလာရောက်ပြီးတော့အကူအညီပေးနေတယ်လို့သိရပါတယ်ခင်ဗျာ
။ဒုံးနဲ့နဲ့ထိတ်ဖူးမှာတတ်နိုင်လောက်အောင်သိငယ်လာတဲ့နျူကလ িয়ার ပစ္စည်းကိရိယာကိုတီထွင်ရမှာမြောက်ကိုရီးယားဘက်ကတည်တာတဲ့နည်းပညာအဆင့်တီထွင်နိုင်ခဲ့ပုံရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီသတင်းကိုအင်္ဂါနေ့ကအလွတ်တဘောထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာကာကွယ်ရေးဝန်ကြီးဌာနကဖော်ပြခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အသေးစားပစ္စည်းပြုလုပ်နိုင်တဲ့ဤပညာကိုတော့တည်တည်ထုတ်ပြနိုင်ခြင်းမရှိသေးဘူးလို့ကြေညာချက်မှာဖော်ပြထားပါတယ်။တုံဆွဲပြီးနျူကလ িয়ার လောင်စာချောင်းတွေကိုပြန်လည်တန့်စင်ခြင်းအဖြစ်ရက်နှစ်အဆင့်မီပလူတိုနီယမ်ကီလိုဂရမ်40လောက်ကိုမြောက်ကိုရီးယားကလက်ဝယ်ရရှိထားတယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကပြောပါတယ်။မြောက်ကိုရီးယားအနေနဲ့အဆင့်မြင့်ယူရေနီယမ်အစီအစဉ်ကိုလည်းလှုပ်ဆောင်နေတယ်လို့တောင်ကိုရီးယားအစိုးရကဆိုပါတယ်။မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းပိုင်းကိုရောက်နိုင်တဲ့ဒုံးလက်နက်တွေကိုတီထွင်နိုင်စမ်းရှိတယ်လို့အများကယူဆထားကြတာဖြစ်ပါတယ်။တာဝီးပြည်ဒုံးလက်နက်စမ်းသပ်ပစ်လို့မှုများကိုလည်းမြောက်ကိုရီးယားကပြုလုပ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အကွာအဝေးကီလိုမီတာ9000ကနေကီလိုမီတာ1000အထိရောက်နိုင်တဲ့ဒုံးလက်နက်တွေကိုတီထွင်နိုင်ခဲ့တယ်လို့ယူဆတဲ့အကြောင်းဒါပေမဲ့မြောက်ကိုရီးယားအနေနဲ့အဲ့ဒီဒုံးလက်နက်တွေကိုလက်တွေပြစ်လို့စမ်းသပ်တဲ့အသက်တွေအထောက်ထားတော့မတွေ့ရသေးတဲ့အကြောင်းအမည်မဖော်လိုတဲ့ကာကွယ်ဝင်ကြီးဌာနအရာရှိတဦးရဲ့ပြောကြားချက်ကိုတောင်ကိုရီးယားရုံးဟပ်သတင်းဌာနကကိုးကားဖော်ပြပါတယ
် UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American Time မြန်မာပိုင်းစီစဉ်ရနောက်ဆုံးရနိုင်ငံတကာသတင်းတွေဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ် Miss Yan Healy ဟာမြန်မာနိုင်ငံကိုမြန်မာနိုင်ငံအတွင်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူခွင့်ရေးအခြေအနေတွေကိုသုံးသပ်လေ့လာဖို့အတွက်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေရဲ့အခြေအနေတိုးတက်မှုရှိမရှိဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ရှမ်းပြည်မြောက်ပိုင်းကလူနည်းစုလူမျိုးတွေရဲ့လူခွင့်ရေးအခြေအနေတွေကိုလည်းလေ့လာသုံးသပ်ဖို့လာရောက်မှာဖြစ်တယ်လို့မစ္စယန်ဟီလီကပြောဆိုတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ဇန်နဝါရီလ9ရက်နေ့ကနေ16ရက်နေ့ထိဆယ်ရက်ကြာမဲ့မြန်မာနိုင်ငံခီးစဉ်တွင်မှာတခြားသောလူခွင့်ရေးဆိုင်ရာကိစ္စရပ်တွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားကိစ္စ၊လမ်းမဲ့ရွေးကောက်ပွဲ၊လွတ်လပ်ရေးတရားမျှတမှုကိစ္စတွေအပေါ်အာဏာပိုင်အနေနဲ့အရက်ဖက်လူ့ဖွဲ့စည်းတွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့လည်းသိရပါတယ်။မစ္စယန်ဟီလီရဲ့ဒုတိယအကြိမ်မြောက်ခီးစဉ်ဟာအချိန်အခါအရအလွန်ရေးပါတဲ့ပြင်လူခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စရပ်တွေကိုထိတိရရစုံစမ်းဖော်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကပြောဆိုပါတယ်။အခုနှစ်ကုန်မှကျင်းပမဲ့ရွေးကောက်ပွဲကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကအလေးထားစောင့်ကြည့်နေရချိန်မှာမစ္စယန်ဟီလီရဲ့ခီးစဉ်ဟာအလွန်အရေးပါတဲ့အကြောင်းမကြသေးခင်ကကုလသမဂ္ဂအထူးရေးညီလာခံမှာချမှတ်ခဲ့တဲ့မြန်မာအရေးဆုံးဖြတ်ချက်ကိုမြန်မာအစိုးရအနေနဲ့အကောင့်ထဲပို့ဖို့သူမကဖိအားပေးတိုက်တွန်းလိုက်မယ်လို့ယုံကြည်တဲ့အကြောင်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adam ကပြောဆိုပါတယ်။မစ္စလီရဲ့ပထမချိန်စီရင်ခံစားမှာမြန်မာနိုင်ငံရလူခွင့်ရေးချိုးဖောက်မှုကိစ္စတွေကိုအသေးစိတ်ဖော်ပြရေးသားနှံခဲ့တာကြောင့်အခုဒုတိယကြိမ်တော့ရောက်မဲ့ခီးစဉ်ဟာလည်းဖွံ့ဖြိုးတိုးတက်မှုတွေရှိနေမယ်လို့မျှော်လင့်တဲ့အကြောင်းဟောင်ကောင်ခြေစိုက် AHRC အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOA ကိုပြောဆိုပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရှိဗာဂျီးနီးယားပြည်နယ်ကပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Robert McDonald ကိုအဂတိလိုက်စားမှုနဲ့ထောင်ဒဏ်နှစ်ချမှတ်လိုက်ပါတယ်။အသက်60အရွယ်ရှိMcDonald ဟာတချိန်က Republican Party မှာလူကြိုက်များခဲ့ပြီးသမ္မတဒါမှမဟုတ်ဒုတိယသမ္မတကိုစရလောင်းဖြစ်ဝင်ရောက်ရွေးချယ်ခံဖို့စဉ်းစားခြင်းခံရသူတူဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်စောစောပိုင်းကအခြေအနေဟာရပ်ပိုင်းတွင်ပြောင်းလဲခဲ့ပြီးသူ့ရဲ့ဇနီးဖြစ်သူ Mori နဲ့အတူရုံးတင်စစ်ဆေးခြင်းခံခဲ့ရတာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းရှင် Johnny Williams ကသူ့လုပ်ငန်းအကျိုးကိုရှေ့ရှုပြီးပေးခဲ့တဲ့ဒေါ်လာ3,900တန်ဖိုးရှိလက်ဆောင်ပစ္စည်းတွေနဲ့ချင်းငွေတွေကိုလက်ခံယူခဲ့တဲ့အတွက်စက်တင်ဘာလကပြစ်မှုထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ
်။အိန္ဒိယဝန်ကြီးချုပ်ဒရင်ဒရာမိုဒီကကမ္ဘာကထလှုပ်ပြီးတော့လက်ခံကျင်းပပေးတဲ့ကမ္ဘာတစ်ဖွန်းကရင်းနှီးမြှုပ်နှံသူများညီလာခံကိုတက်ရောက်ဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာစနေနေ့မှာအိန္ဒိယနိုင်ငံကိုသွားရောက်ဖို့ရှိပါတယ်။ဝန်ကြီးကယ်ရီဟာအမေရိကန်စီးပွားရေးလုပ်ငန်းရှင်ကြီးတွေ ဒီထွင်ဖန်တီးသူတွေနဲ့အတူအဲ့ဒီညီလာခံကိုတက်ရောက်မှာဖြစ်ပြီးတော့အမေရိကန်ရဲ့နှီးပညာပိုင်းဆိုင်ရာအကြီးအသေးတွေကအိန္ဒိယနဲ့အင်ဒိုပစိဖိတ်ဒေသတစ်ခုရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုဆက်လက်ဖြစ်ပေါ်နေစေအတွက်ရေးပါတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုမိမောင်းထိုးပြသလိုက်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအင်ကာနေမှာပြောဆိုလိုက်ပါတယ်။ Vibrant Gujarat ကဗတ်ရင်းနှီးမြှုပ်နှံသူများညီလာခံကိုအိန္ဒိယနိုင်ငံအမဒါဘတ်မှာဇန်နဝါရီလ17ရက်နေ့ကနေ23ရက်နေ့ထိကျင်းပဖို့စီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုဟာပထမဦးဆုံးညီဖြစ်ညီလာခံကိုပူးတွဲမိတ်ဖက်နိုင်ငံတနိုင်ငံအဖြစ်နဲ့ပါဝင်တက်ရောက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်ခင်ဗျာ
။ Direct from Washington The Voice of America The VOA
ဇန်နဝါရီလ9ရက်မြန်မာခုနှစ်ရက်နေ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆံမိုးဝင်းနဲ့ဒေါ်လာလာတန်တို့ကကြေညာပေးခဲ့ကြတာပါခင်ဗျာ။အခုတော့တွေ့ဆုံမေးမြန်းခန်းကိုအရင်ဆုံးတင်ဆက်ပေးရမယ်။ Roman Catholic သာသနာပိုင်ချုပ်ပုပ်ယဟန်မင်းကြီး Francis ကနေ Cardinal ယဟန်မင်းအမတ်အသစ်20ကိုဇန်နဝါရီလ4ရက်နေ့ကရွေးကောက်ရမှာမြန်မာနိုင်ငံ Catholic အသင်းတော်ရဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီး Charles Bo ရွေးချယ်ခံခဲ့ရပါတယ်။မြန်မာနိုင်ငံမှာ Roman Catholic သာသနာပါသာသာသနာထွန်းကားခဲ့တာနှစ်900ပြည့်တဲ့နှစ်နဲ့လည်းတိုက်ဆိုင်နေပါရဲမြန်မာနိုင်ငံရဲ့ပထမဆုံးကာဒီနယ်ယဟန်မင်းအမတ်ဖြစ်ရွေးခံပြီးဗာတီကန်မှာဖေဖော်ဝါရီလ14ရက်နေ့ကျရင်တရားဝင်အခမ်းအနားနဲ့ကြီးမြောက်ခြင်းခံရမယ်ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီး Charles Bo ကိုဒေါက်ခင်ဆိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားပါရခင်ဗျာ
Congratulations ပါဆရာတော်ဆရာတော်ကိုအခုလိုမျိုးပေါ့နော်ဒီဗာတီကန်ကနေပြီးပုပ်ယဟန်မင်းကြီးကနေပြီးတော့ဒီArchbishop တွေအများကြီးတွေကနေပြီးတော့မှဒီ Cardinal အဖြစ်ပေါ့နော်ယဟန်မင်းအမတ်အဖြစ်နဲ့ရွေးချယ်လိုက်တာကိုသိရလို့အယံကိုလည်းဂုံလဲဂုံယူပါတယ်ဝင်လဲဝမ်းသာပါတယ
်ဟောကျေးဇူးအများကြီးတင်ပါတယ်လာပြီးတော့အခွင့်အရေးဟာလုပ်တဲ့ပြောနိုင်ခွင့်ရဖို့တဲ့အတွက်လာရောက်ပြီးတော့တည်ယူတဲ့တရားဆရာတော်လည်းကျေးဇူးအများကြီးတင်တယ်နော
်ဟုတ်ကဲ့ပါအခုလို့ဆရာတော်ကိုဒီ Cardinal ပေါ့နော်ယဟန်မင်းအမတ်အဖြစ်နဲ့ရွေးတဲ့အခါမှာဘယ်လို criteria တွေပေါ့နော်ဘယ်လိုအရေးချင်းနေရှိဖို့လိုပါလဲရှင်
ပထမဆုံးအရဘရားတော့ယမင်းကြီးရဲ့ကိုယ်တိုင်ကိုကြရွေးယူတဲ့အရာဖြစ်တယ်ပေါ့ဆရာတော်ဘယ်သူမှအဲကာဒီနယ်ဖြစ်မယ်လို့မှန်းလို့လည်းမရဘူးပေါ့နော်ဒါသူ့ရဲ့ personal choice လို့ဖြစ်တယ်ပေါ့နော်ဒါပေမဲ့သူရွေးတဲ့ခါကျတော့ဒီပုဂ္ဂိုလ်တူရဲ့ဟိုပါပေါ့နော်အဲမှန်းလို့ဆရာတော်ဆိုလို့ရှိရင်25နှစ်ရှိပြီအဲ့ဒါတွေတခြားလုံးကိုသူတို့အနေနဲ့လေလာထားတယ်မှတ်တမ်းတင်ထားတယ်အဲ့ဒါဆရာတို့လည်းကြည်တာတစ်ချက်ပေါ့now တကူကအဲနိုင်ငံတော်လည်းပဲကြည်တာလည်းပတ်သက်တယ်ပေါ့နော်အခုဆရာမရွေးတာလည်းမပုဂ္ဂိုလ်အရာလည်းပါပဲပြင်ဒီနိုင်ငံတော်အတွက်ဒီအကျိုးပြုနိုင်နေဆိုတဲ့အဲတကွာလုံးရဲ့ရှေ့မှာပေါ့နော်မြန်မာပြည်ကိုလည်းပဲအရေးပေးစေချင်တယ်ဆိုတဲ့အဲရွေးချယ်လည်းပဲရေးပဲပါပါသူလည်းဒါကိုရွေးတော့အဲတော့ဒီဟာပေါ့နော်ဒီဒီကတော့အဲ့လိုရွေးပြီးနောက်ပိုင်းမှာเออตู่ที่อะเทนอกบามาชื่ออะเทนอตะคูลงโกอุชุบผู้ด้วยละหญุ่นผู้ด้วยอาจารย์ญาณปี้နိုင်ได้ปู่กูเนี่ยตูเนี่ยอนีนาနေပြီးတော့သူရဲ့อาจารย์ญาณอยู่ပြီးတော့နောက်လည်းပဲกูနေတဲ့ဒေတာတွေมาပဲအကျိုးပြုနိုင်ဖို့ရန်အတွက်ဆိုတော့ခရတီးယန်စီမျိုးမျိုးအများကြီးတော့ရှိပါဘောဒါတွေကိုရည်စူးပြီးတော့သူအနေနဲ့ရမင်းကြီးကိုယ်တိုင်ဟိုပါဘောเนาะဒီကိုယ်တိုင်ယူယူချဲတဲ့အရာဖြစ်တယ်ဘောဒါဒါပေမဲ့အရင်တော့ယူရေးတဲ့အခါမှာเออตะสันปุกกว่าจูติပြီးတော့2ရက်သူရတော့အနည်းဆုံးจูติပြီးတော့တည်တယ်ဒီတကားလုံးဝမတည်ပဲနဲ့သူလိုပဲနာမည်သူလိုပဲသူချိန်ညာချင်း surprise တဲ့ bolt from the blue ပေါ့လို့မျိုးလည်းဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ပါအဲဆရာတော်အနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီဘာသာပေါင်းစုံချစ်ချည်ရေးမှာလည်းတက်ကြွဆိုတာပါဝင်လှုပ်ရှားနေတယ်သိရပါတယ်တခြားဘာသာဝင်တွေကလည်းဒီတခြားဘာသာရေးခေါင်းဆောင်တွေပေါ့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေအစ္စလာမ်သာသနာရေးခေါင်းဆောင်တွေနောက်ပြီးတော့ Hinduဟုတ်တာတာလေးကောင်းဆောင်နေရလဲဆရာတော်ကိုတော်တော်လေးလေးစားကြပါတယ်အဲ့တော့ဆရာတော်ဒီမြန်မာနိုင်ငံရဲ့ဒီဘာသာပေါင်းစုံချစ်ကြည်ရေးမှာဘလို့အခမ်းကဏ္ဍတွေကများပါဝင်ခဲ့တာပါလဲရှင
်အဲအဓိကတော့ဒီမန္တလေးဆိုရင်တော်တော်ပြင်းပြင်းထန်ထန်နဲ့အားရပြားနဲ့စားကြတာတော့ဒီ US Ambassador တဲ့ဒက်ရစ်ပေါ့နော်ဒက်ရစ်ကသူကိုရင်းကဥဆောင်ပြီးတော့ဆရာတော်နဲ့လာတွေ့တဲ့ခါမှာအဲသူကမေးပါတယ်ဆရာတော်ဒီဟာနဲ့ပတ်သက်လို့ဘာသာရေးကောင်းဆောင်ဘာသာဘာသာရေးတွေညီညီညွတ်ညွတ်နဲ့စီရုပ်ဖြစ်ဖို့အတွက်အဲဘယ်လိုလုပ်ရင်ကောင်းလဲလို့ဒီမှာလာပြီးတော့မေးတော့ဆရာတော်ကအကြံဉာဏ်ပေးအဲဟိုအနေနဲ့ပေါ့နော်တမ္မတ်အနေနဲ့ဒီဘာသာရေးကောင်းဆောင်တွေကိုဟိုတမ္မတ်ရုံးမှာပဲခေါ်ဘာအိမ်မှာပဲခေါ်ပြီးတော့နောက်ဟို breakfast ပါဖြစ်နေပါလောက်ပါဆိုသူ3-4ကားလောက်အဲ့လိုပဲပ ဗုဒ္ဓဘာသာဟိန္ဒူမွတ်စလင်ခရစ်ယာန်ခေါ်ပြီးတော့နောက်အဲ့မှာဆွေးနွေးတဲ့အခါမှာဆွေးနွေးပြီးတော့နိုင်မှာလည်းပဲသူတို့ထုတ်ပြန်ချက်ညင်ညာချက်လေးပြုလုပ်တယ်ပေါ့အဲ့ဒီဟာလည်းပဲတစ်ချက်ပြေကိုဆရာတော်အနေနဲ့ကတော့ဒီအခွင့်အရေးကြုံကြိုက်တဲ့ကြုံကြိုက်တိုင်းပေါ့နော်ကျွန်တော်ဒီမှာ Christmas တို့ဒီမှာ Easter New Year ပါတယ်ဟာဖြစ်နေပေါ့နော်ရံဖန်ရခါလည်းပဲဒီဘယ်ဘာသာရေးညီညွတ်ရေးအတွက်နဲ့လည်းเออဖြစ်มั้ยနောက်ပြီးတော့နိုင်ငံတော်တုတ်တက်ရတုတ်တက်ចောင်းប៉ុเนาะဒီបាទဒီမိုကရေစီသွားយកយកយីအတွက်ဆိုလဲဆရာတော့ statement တော့မြန်မာထုတ်ပါထုတ်တဲ့ခါမှာလည်းပဲပြည်တွင်းပြည်ကမကဘဲနဲ့ဟိုပြည်တော့နိုင်ငံအပြင်ဘက်မှာပဲ international community မှာเออသူတို့တော်တော်များများဖတ်ကြပါသူရ responsibility တဲ့တော့เออသူတို့မျိုးပြောတဲ့ခါမှာမှာဘာသာရေးကောင်းဆောင်နေပဲဖြစ်နေဥပ္ပေเออလက်လက်ရှိအစိုးရပဲဖြစ်နေဆရာတော့နေတော့ယူယူသားသားနဲ့မမှန်နဲ့ပြောတာပါဘုက္ကိုရတာတူတယောက်ကမှလည်းပဲမထိခိုက်ပါဘူးတချို့ကတော့အဲဒီမှာဆရာတော်နိုင်ငံရေးနည်းနည်းပတ်သက်တဲ့သိမြားလို့နဲ့ဘာညာတော့မှပြောတော့ပြောကြဒါပေမဲ့သူတို့ statement တွေဆိုလို့ရှင်းရှင်းလင်းပြောခြင်းအဖြစ်ပေါ့နော်ဟောသူတို့လည်းပဲဟိုလေးစားပါတယ်အဲဆရာတော်နင်းကခံရကိုယ့်ရဲ့ခံယူချက်တခုကတော့မြန်မာပြည်မှာလူတိုင်းလိုပဲကိုယ့်ဘာသာကိုကန့်ဆိုင်ကြတယ်အထူးသဖြင့်ကိုဘာသာကောင်းဆောင်နေပြောတယ်ဆိုလို့ရှိရင်နားထောင်ကြတဲ့လူကြီးပဲဖြစ်တဲ့ကြောင့်မို့ဒီဘာသာရေးကောင်းဆောင်နေရအချင်းချင်းခဏနဲ့ဆုံကြတယ်ဆွေးနွေးကြတယ်ဒူးနဲ့ဒူးနားလည်းကြယူသေးကြတယ်ဆိုလို့ရှိရင်နောက်လိုက်သားတွေရပါတော့အားလုံးပဲဟိုဒီဘာသာရေးညီညွတ်မှုနဲ့တိုင်းပြည်မှာပေါ့နိုင်ငံမှာငင်းချမ်းရေးဘက်ကိုဥတီပြီးတော့သွားမယ်ဆိုတာဆရာတော်နဲ့ယုံကြည်တယ်ပေါ့ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လာလို့ရှိရင်ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းနှစ်ပတ်လည်အစည်းအဝေးခံစားယူထွက်ပါတယ်။အဲဒီခါမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကဘယ်တော့မှတိတ်ကောင်းရင်မှမရှိနိုင်ဘူးပေါ့နော်။ဆရာတို့အနေနဲ့ရောဘယ်လိုများသုံးသပ်လို့ရပါလဲလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့
။ဆရာတို့ရဲ့အတွေ့အကြုံကတော့တိုက်ရိုက်ဟိုရက်ဆက်တာတိုက်ရိုက်ညှင်းဆဲတာမျိုးတော့ကိုယ်တိုင်လည်းပဲမခံစားရဘူး။တကယ်ဖြစ်ဆိုလို့ရှိရင်ဟုတ်1990လောက်လေနှစ်2000လေ2000လောက်လေဘုရားကျောင်းနေထဲမှာချက်ချစ်စေမှာဆိုရင်ဆရာတော်ဘာသာရေးဟောတာလည်းရှိတယ်တခါကျတော့ခုနပြောလက်ရှိအခြေအနေကိုသုံးသပ်ပြီးတော့ဝေဖန်တာတွေလည်းပဲရှိပါတယ်ဒါပေမဲ့အခုတည်းအောင်တခါမှလည်းပဲဒီ MI တွေခုန SB တွေလာမေးတာတွေဟိုကိုအချင်းချောက်တာတွေလည်းတခါမှမကြုံခဲ့ဘူးပါဘူးနောက်ဘာသာရေးပဲဟိုမှာဆိုရင်လာရှုမှာဆိုရင်ဟိုကကြာခဲ့10နှစ်ကြာခဲ့တယ်ပသိနေမှာဆိုရင်ဘာသာရေးအဆောက်အဦတွေပါတယ်ဆောက်တာတွေလည်းအလိုရှိပါတော်တော်ခက်ခဲတာရှိသလိုတကန့်ကွက်တခါတွေလည်းအလောက်တနေပါပါတော့ရှိပါတယ်ဒါပေမဲ့ကို့ဘုရားကျောင်းခွင်းထဲမှာကို့နေရာကို့ဘုရားကျောင်းထဲမှာဘုရားရှိခိုးတာတွေ activities တွေအလုပ်တာတွေကိုတော့သူတို့တွေဘာမှတော့ဟိုကန့်ကွက်တာတွေမရှိပါတခုတော့ရှိတာပေါ့ဆရာတော်နေထင်တာကတော့ဒီမှာဗုဒ္ဓဘာသာ85000ခန့်လုံးရှိတယ်ဥပမာဆိုရင်ခရီးယန်တွေက500ခန့်လုံး600ခန့်လုံးပေါ့တခြားခိုင်းကနာတွေရောပေါင်းလို့လို့ရှိရင်ပေါ့နဲ့ခွဲခြားမှုလေးတော့တွေ့ရတယ်ပေါ့နော်ဆိုကြပါစို့အဲဆရာတော်တို့ဘာသာဆိုလို့ရှိရင်အလူငွေလာပေးတာလားဟိုလိုမျိုးကူညီတာလားဆိုတော့ဘာမှမရှိတော့ပါပဲဒီမှာရှိတယ်ဒီမှာလူဒီတိမ်ပြူလမ်းမှာလူအုံယုံကြီးတော့ရှိတယ်ဒီနေ့ကတော့ဆန်ဘယ်နဲ့ AP ရအဲ့လောက်တော့ကြုံမှုတယ်ပဲဒါပေမဲ့တခြားဒီဟွာနဲ့ဘာလဲအလူငွေနဲ့ပတ်သက်လို့ရှိရင်ဘူကြီးဘူကျုပ်ဘူမှုရဲ့အဲ့ဒါအားလုံးဟိုဗုဒ္ဓဘာသာတွေပြသူတို့ကလည်းဥတီပြီးတော့ဈေးဒီစောက်ကြတယ်ဟိုကဆရာတော်တို့ကဘုရားကျောင်းလေးပါလေအသစ်စောက်ခြင်းနဲ့ဆိုရင်တော့ဟိုအပိတ်ခံရတယ်အပိတ်ခံရတယ်အတားကြီးကဆိုအဲဒါတိုက်တိုက်ရိုက်တော့ဟိုမရှိပါပဲဒီသူတို့ကအများရဲ့ဟိုပေါ့နော်ဟို favor ဖြစ်ဖို့ပေါ့နော်အများရဲ့ဟိုဒါဆိုပြီးတော့ဟိုဘက်ကတော့အများကြီးပဲဥစားပေးပြီးတော့ a bit of discrimination တော့ရှိတယ်ဆိုတာကတော့တွေ့ရပါတယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဆရာတော်ကသူ February 14ရက်နေ့မှာတွားပြီးတော့ဒီပုပ်ယဟန်မင်းကြီးကနေချီးမြှင့်တဲ့ဒီ Cardinal အဆင့်ကိုပေါ့နော်ဒီယဟန်မင်းအမတ်အဖြစ်နဲ့ချီးမြှောက်ခြင်းခံရမယ်ပေါ့အဲ့လိုမျိုးချီးမြှောက်ခြင်းခံရမှာနဲ့ပတ်သက်ပြီးတော့ဒီသာသနာရေးဝန်ကြီးဌာနကနေပြီးတော့ဆရာတော်ကိုဗာများဘလို့များဆက်သွယ်တာရှိပါလဲရှင်သူတို့အနေနဲ့အကူအညီပေးဖို့တွေပါလဲရှိပါလားရှင
်အခုထိတော့အဲ့ဒီတာနာရေးဝန်ကြီးနေတော့အဲ့ဒီခုနပြောတဲ့ဝန်ကြီးများအနေနဲ့နေပြီးတော့အနေနဲ့တော့လောလောဆယ်တော့ဘာမှတော့အဲသူတို့အနေနဲ့အတိမတ်ပြူတာတို့နောက်ပြီးတော့မေးမြန်းတာတို့ဒီလိုမျိုး congratulation လုပ်တာလို့တော့ဘာမှအထူးတွေတော့မရှိဘူးပေါ့ကြည်ရတာတော့ဒီမြန်မာပြည်ရဲ့စာလက်ဟောင်းအငွေသက်တရားလည်းအများကြီးကြံနေတယ်အများကြီးကြံနေဆိုတော့အဲဘယ်လိုပဲဖြစ်နေနေဆရာတော်အနေနဲ့ကနောက်ချိန်မှာပြီးတဲ့အခါမှာပေါ့နော်သူတို့စီသွားတွေ့ပြီးတော့ကိုယ့်ကိုယ်ကိုပဲ တင်ပြပြီးတော့ကိုယ်ကိုလည်း present လုပ်ရမယ့်အခြေအနေမှာရှိတယ်ပေါ့ဒါပေမဲ့အခုလောလောဆယ်တော့သူတို့ဘက်ကဘယ်လိုများရည်ရွယ်ချက်ရှိတယ်ဘယ်လိုများဟိုလုပ်မလဲဆိုတော့အတိအမပြုတ်မလဲဆိုတာအခုထိတော့မသိရသေးပါဘူးနော
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာတော်ဥတင်ပါတယ
် Thank you thank you thanks for coming here ဆရာတော
်ဒေါက်ကင်ဆိုဝင်းကတွေ့ဆုံမိမြင်သွားတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေဆက်ပြီးတော့တင်ဆက်ပေးရမယ်ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာမယ့်မြန်မာနိုင်ငံဆိုင်ရာကုလလူခွင့်အထူးကိုယ်စားလှယ် Miss Shan Hin Lee ရဲ့ဒုတိယမြောက်ခီးစဉ်နဲ့ပတ်သက်လို့နိုင်ငံတကာလူ့အဖွဲ့အဖွဲ့အစည်းတွေကဒီလူခွင့်ချုပ်ပေါက်ခံရတဲ့ကိစ္စရပ်တွေကိုတိတိယောက်ယောက်စုံစမ်းဖော်ထုတ်ဖို့မျှော်လင့်နေကြပါတယ်။မန်ရင်ဂျင်နိုင်ကအကြောင်းစုံကိုပြောပြပေးမှာပါ
။အခုခီးစဉ်မှာရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်းတွေအခြေအနေတိုးတက်မှုရှိမရှိဆိုတာကိုသုံးသပ်မှာဖြစ်တယ်လို့ရှမ်းပြည်မြောက်ပိုင်းကလူနည်းစုလူမျိုးတွေရဲ့လူခွင့်ရေးအခြေအနေတွေကိုပါလေ့လာသုံးသပ်မှာဖြစ်တယ်လို့ Miss Yan Hee Lee ကပြောပါတယ်။ပထမဆုံးအချိန်မြန်မာနိုင်ငံခီးစဉ်အပြီးမှာလဲသူ့ရဲ့အစီရင်ခံစာကို69ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာပထမဆုံးအချိန်တင်သွင်းခဲ့တာပါ။ဒီအစီရင်ခံစာမှာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြရေးသားနိုင်ခဲ့တာကြောင့်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကကြိုဆိုခဲ့ပါတယ်။ဒီတစ်ခေါက်ဒုတိယအကြိမ်ခီးစဉ်နဲ့ပတ်သက်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အမြင်ကိုတော့အဖွဲ့ရဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုအခုလိုပြောပါတယ
်။ Yeah, the special rapporteur's visit is very important and timely because she is going to make a visit that is widely watched.With elections coming up later this year and
ဒီနေ့ကတော့မှာကျင်းပမယ့်ရွေးကောက်ပွဲကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကအလေးထားစောင့်ကြည့်နေခြင်းမှာ Miss Shan Hee Lee ရဲ့အခုခီးစဉ်ဟာအချိန်ကာအရအလွန်ရေးကြည့်ပါတယ်ဒါအပြင်ရခိုင်ပြည်နယ်က Ranger တွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုမဲ့အစီအစဉ်ကလည်းအရေးပါပါတယ်ကမ္ဘာပေါ်မှာနှိမ့်ဆက်ညှဉ်းပန်းမှုတွေရင်ဆိုင်နေရတဲ့အုပ်စုတွေထဲမှာ Rohingya တွေလည်းပါဝင်ပါတယ်ဒါကြောင့်မကြသေးခင်ကကုလသမဂ္ဂအထွေထွေညီလာခံကချမှတ်ခဲ့တဲ့ Rohingya တွေကိုခွဲခြားမှုမရှိဘဲနိုင်ငံသားဖြစ်ခွင့်ပေးဖို့ဒုက္ခသည်စခန်းတွေကနေပြန်ပြီးနေရာချထားရေးစရာတွေပါဝင်တဲ့မြန်မာအရေးဆုံးဖြတ်ချက်ကိုမြန်မာအစိုးရအနေနဲ့အကောင့်တွေဖော်ဖို့သူကဖိအားပေးတိုက်တွန်းမှာပ
ါမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်ရတဲ့ကိစ္စရက်တွေထဲမှာရခိုင်ပြည်နယ်မှာမတူကွဲပြားတဲ့အတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေဟာဆိုးရွားနေစေပဲလို့ Miss Yan Hee Lee ကပြီးခဲ့တဲ့ဇူလိုင်လအတွင်းရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမှာထုတ်ဖော်ပြောဆိုခဲ့တာပါဒါကြောင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုခွဲခြားဖိနှိပ်ထားတာတွေအတွက်ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ဦးဆောင်တဲ့နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့စည်းရေး Miss Yan Hee Lee အနေနဲ့ကူညီဆောင်ရွက်ပေးဖို့မြန်မာရိုဟင်ဂျာအသင်းလန်ဒန်ရဲ့ဥက္ကဋ္ဌဦးထွန်းခင်ကအခုလိုတိုက်တွန်းပါတယ
်2012ကနေစပြီးတော့ဖြစ်နေတဲ့ဥစ္စာကလူမျိုးတစ်မျိုးအဖြစ်ယက်တီမှုကိုညင်ညင်းပင်နေတဲ့အစားတောက်ဖြတ်ထောက်ပြီးတော့အသွာလာလက်ထက်ခွင့်ကြောင်းတက်ခွင့်အကုန်ပိတ်ဖင်ထားတယ်ဒီလိုဟာတစ်ခုကနိုင်ငံတကာဥပဒေကိုစန့်ကျင်တယ်ဒီနေရာမှာနိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တခုလို့အပ်တယ်ဆိုတဲ့အကိုကုလသမဂ္ဂကနေဒါကိုထောက်ခံဖို့လိုတယ်လို့မစ္စယန်လေးအနေနဲ့လည်းဒီဟာကိုထပ်ပြီးတော့တောင်းဆိုဖို့ကျွန်တော်တို့လိုအပ်တယ်လို့ကျွန်တော်တို့ထင်တယ်သူ့အနေနဲ့လည်းရခိုင်ပြည်နယ်ခရီးသွားပြီးတော့ဖြစ်ဖြစ်နေတဲ့အနေအထားပေါ်မှာ humanitarian aid နဲ့ Rohingya တွေရဲ့ဆုံးရှုံးနေတဲ့နိုင်ငံသားခွင့်တွေပေးဖို့လိုအပ်တယ်လို့ကျွန်တော်
Miss Yan Hee Lee ရဲ့ဒုတိယအကြိမ်မြောက်မြန်မာနိုင်ငံခီးစဉ်ကိုဟောင်ကောင်အခြေစိုက် AHRC အာရှလူခွင့်ရေးကော်မရှင်အနေနဲ့လဲကြိုဆိုကြောင်းမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွေဦးကပြောပါတယ်
။ပထမတစ်ခေါက်ဒီတုန်းကလေရခိုင်ပြည်နယ်တချင်းပြည်နယ်စတာတွေကိုသူသွားရောက်ပြီးတော့ကိုယ်တိုင်ကိုယ်ကြားတွေ့ဆုံမိန်းမြန်းခဲ့တာတွေကိုကျွန်တော်သိရတယ်။အထူးသဖြင့်ကချင်ပြည်နယ်မှာဆိုလို့ရှိရင်တရားဖန်စီနေဆက်ခံရတဲ့ဇွမ်းချောင်းတို့ဒီဖိုင်ကနုကိုကိုယ်တိုင်တွေ့ခဲ့တယ်လို့ကျွန်တော်သိရတယ်။အဲ့တော့ဒီတစ်ခေါက်သူလာလို့ရှိရင်ဒီဖန်စီမိတ်ဆက်ချင်းခံရတဲ့လူတွေရဲ့အမှုကအခုချိန်ထိမပြီးဆုံးသေးတဲ့အတွက်တခုခုထူးခြားလာနိုင်မယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်တို့အနေနဲ့အထူးမျှော်လင့်တာကတော့အရင်ကင်တာနာလက်ထက်တုန်းကသဘောတူခဲ့တဲ့လူခွင့်ရေးကော်မရှင်ရုံးတရုံမြန်မာနိုင်ငံမှာဖွင့်ဖို့ကိစ္စကိုဆက်လက်ဆောင်ရွက်ဖြစ်အောင်ဒီတစ်ခေါက်တော့သူဆောင်ရွက်မယ်လို့ကျွန်တော်တို့ထင်မြင်ဆိုပါတယ်။
Miss Yan Hee Lee အနေနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပထမဆုံးအကြိမ်အစီရင်ခံစာတင်သွင်းတဲ့အချိန်တုန်းကလည်းမြမအသွင်ကူပြောင်းရေးကာလနောက်ကျောင်းပြန်လှည့်နိုင်တဲ့ကိစ္စရပ်တွေကိုထိထိရောက်ရောက်ဖြေရှင်းတာမျိုးမရှိတာကြောင့်တိုးတက်တဲ့ရလက်တွေကိုထိခိုက်စေတယ်လို့ပြောဆိုခဲ့တာပါအခုတစ်ခေါက်ခီးစဉ်ကိုတော့ January 9ရက်နေ့ကနေ16ရက်နေ့အထိ10ရက်ကြာမြင့်မှာဖြစ်ပြီးလူခွင့်ရေးဆိုင်ရာကိစ္စရပ်တွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားကိစ္စလာမယ့်ရွေးကောက်ပွဲ လွတ်လပ်တရားမျှတဖို့ကိစ္စတွေအပါအဝင်လွှတ်တော်ခေါင်းဆောင်တွေအာဏာပိုင်တွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံသွားဖို့လည်းရှိပါတယ်။အခုခီးစဉ်တွေ့ရှိချက်ကတော့ဧပြီလမှာပြုလုပ်မဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့ညီလာခံမှာအစီရင်ခံစာတင်သွင်းဖို့ရှိပါတယ်ရှင
်။မင်းဂျင်းတိုင်းတင်ပြသွားတာပါ။အခုတော့ဒီတရားမဝင်တစ်ခိုးထုတ်တဲ့အဖွဲ့တွေကိုဖန်ဆီးလိုက်တဲ့အကြောင်းသတင်းကိုဆက်တင်ပြပေးပါမယ်။ကချင်ပြည်နယ်ဝိုင်းမော်မြို့အတွင်းမှာတရားမဝင်တစ်ခိုးထုတ်နေတဲ့အဖွဲ့ကိုမြန်မာတပ်မတော်ကဖန်ဆီးခဲ့ရမှာတရုတ်နိုင်ငံသားတရားကျော်နဲ့မြန်မာနိုင်ငံသား20ကိုဖန်ဆီးရမိခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တရုတ်နိုင်ငံသားတွေကိုတစ်ခိုးထုတ်မှုနဲ့ဖန်ဆီးရမှာအခုအချိန်ဟာတစ်ချိန်တည်းမှာအများဆုံးလည်းဖြစ်ပါတယ်။ကုသညုံကဒီအကြောင်းစုံကိုတင်ပြထားပါတယ်ခင်ဗျာ။
ကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတရားမဝင်တစ်ထုတ်လုပ်မှုမှာပါဝင်လို့ဖမ်းဆီးထားသူတွေထဲမှာတစ်ဖက်နိုင်ငံသားကြား98ဦးမ5ဦးစုစုပေါင်း122ဦးမြန်မာနိုင်ငံသားကြား4ဦးမ16ဦးတို့ကိုဖမ်းဆီးထားတယ်လို့ပဲဆိုရတယ်။ဘယ်နိုင်ငံသားလဲဆိုတာအတိအကျဖော်ပြမထားပါနဲ့။ဒါဟာတရုတ်နိုင်ငံသားတွေပဲဖြစ်ရမယ်လို့ဒေသခံတွေကပြောဆိုပါရတယ်။ဖမ်းဆီးရမိသူတွေထံကနေပြီးတော့ဒီ KIA အဖွဲ့ရဲ့စီးပွားရေးတာဝန်ခံဗိုလ်မှူးချုပ်အဆင့်ရှိတဲ့ဇော်ဘုတ်ထန်းလက်မှတ်ထိုးထားတဲ့တစ်ထုတ်လို့ခွင့်ပြုစာကိုလည်းတင်စီရမိတယ်လို့ဆိုပါရယ်ဒေသခံအကြီးအကဲတူဖြစ်တဲ့ဥအောင်ခန်းကတော့ဒီကချင်ပြည်နယ်အတွင်းတစ်ခိုးထုတ်မှုတွေအများစုမှာဒေသတွင်းကအာဏာပိုင်ရောဒေသခံလက်နက်ကိုင်အဖွဲ့အစည်းတွေပါပါဝင်ပတ်သက်မှုများတယ်လို့ VOA ကိုပြောပါရယ
်ကချင်ပြည်ရဲ့မြောက်ပိုင်းမှာရောရှိတယ်ဒီတောင်ပိုင်းမှာရောအကုန်လုံးအေယာဝတီမြေအရှေ့ပိုင်းမှာရောအနောက်ပိုင်းမှာရောအကုန်လုံးရှိပါတယ်ရှိတာကတော့အကြီးကကတော့တိရုတ်ပြည်ဘက်ကတိရုတ်ပြည်အများဆုံးဖြစ်ပါတယ်ဒီမှာတက်ဆိုင်ရာတက်ဆိုင်ရာတွေနဲ့အမြဲတမ်းပဲဆက်သွယ်မှငွေကြီးပေးမှလုပ်နေတဲ့သဘောမျိုးဖြစ်ပါတယ်။အကုန်လုံးဒီမှာဒီလက်နက်ကန်အဖွဲ့အစည်းတွေအကုန်လုံးနဲ့အစဉ်ပြေမှပဲတစ်ထုတ်လို့ရတာပေါ့။ဒါကြောင့်အကုန်လုံးနဲ့တက်ဆိုင်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော့တစ်ဖက်ထင်းနဲ့ပဲပေးမှတော့တစ်ထုတ်နိုင်တဲ့အခြေအနေမျိုးတော့မရှိပါဘူး။ဒါကြောင့်အကုန်လုံးစစ်တပ်လက်နက်ကန်အဖွဲ့အစည်းတွေတော့အကုန်လုံးတော့တက်ဆိုင်လိမ့်မယ်လို့ကျွန်တော်ကဒီလိုပဲသုံးသပ်ပါတယ
်။အရင်ကရောဒီတစ်ခုတ်ထုတ်တဲ့ကိစ္စတွေမှာဖမ်းဆီးရတဲ့ကိစ္စတွေမှာတရုတ်နိုင်ငံသားတွေကိုဒီလောက်များများပြားဖမ်းဆီးပူတာတွေမျိုးတွေရှိပါလား
။အဲရှိတော့ရှိပါလေ။အရင်တော့ကလည်းတစ်ထုတ်တဲ့နေရာမှာဖမ်းဆီးတာတွေရှိတယ်။ပမောနီးနားမှာပမောဘက်မှာလည်းဖမ်းဆီးတာတွေရှိပါတယ်။တရုတ်နိုင်ငံသားတွေလည်းပါပါတယ်။အဲဒါမဲ့အခုလောက်တော့များများဆန်းစားတော့မရှိဘူးပေါ့။
တရုတ်ကုမ္ပဏီတွေအနေနဲ့ကချင်မြောက်ပိုင်းဘက်မှာအခုလိုတစ်ခိုးထုတ်တယ်တစ်ဝင်ထုတ်တဲ့ကိစ္စတွေကဘယ်လောက်ထိကျေပြန်ရှိလဲဘယ်အချိန်လောက်တည်းကဆ
က်အများကြီးပဲဒီငင်းချမ်းကြီးရရှိတဲ့နောက်ပိုင်းမှာအများဆုံးဖြစ်ပါတယ်အဓိကတရုတ်ကအခုဒီတစ်တွေမကဘူးအခုဖက်ကတ်မှာ6စိမ့်နေလဲအများကြီးလုပ်နေတာပဲကုမ္ပဏီတွေကားကြီးကြီးတွေနဲ့အလောထုတ်နေတဲ့အခြေအနေမျိုးဖြစ်ပါတယ်ဒါကြောင့်ဒီအတိတ်ဒီမကပါဘူးဒီကြောက်စိနေပါအခုတူနေတဲ့ဟာမျိုးဖြစ်ပါတယ်အခုဖောင်းခံရတဲ့ဟာမျိုးကြတော့သူတို့အထင်းမှာဘလို့မျိုးအခြေအနေမျိုးရှိတယ်လဲတော့မသိဘူးဒါမဲ့အစင်မပြေတော့အမြဲတမ်းဒီလိုတော့ဖြစ်လာမှာပဲဒါကြောင့်ဟိုလုံကလည်းကျွန်တော်မြင်နေတာကတော့အစင်မပြေဘူးဆိုအဖားစီးတယ်တော့အမြဲတမ်းတွေ့နေကြတာပဲ
ဖန်စီခံသူတွေမှာ KIA စီးပွားရေးတာဝန်ခံခွင့်ပြုချက်လက်မှတ်တွေ့တယ်ဆိုတာနဲ့ပတ်သက်လို့တော့ KIA ကချင်လွတ်လပ်ရေးဖွဲ့စည်းဘက်ကတုံ့ပြန်ချက်အတည်ပြုချက်မရသေးပါဘူး။ကချင်ပြည်နယ်အတွင်းမြမအစိုးရနဲ့ကချင်လက်နက်ကိုင်တွေကြားပစ်ခတ်မှုတိုက်ပွဲတွေမှာနောက်ခံစီးပွားရေးအခြေအနေအထူးသဖြင့်ဒီတစ်ထုတ်လုပ်မှုနဲ့ကြောက်စိမ့်တွင်တူဖော်ရေးလုပ်ငန်းတွေတစ်စိတ်တစ်ပိုင်းပါဝင်ပတ်သက်တယ်လို့ဒေသခံတွေရောလေးလာသူတွေကပါယူဆမှုရှိပါတယ်။အခုလိုဒေသအတွင်းတစ်ခိုးထုတ်မှုတွေကြောင့်သဘောပတ်ဝန်းကျင်ကိုထိခိုက်နေတာမလို့ဒါကိုပြင်းထန်တဲ့အရေးယူကင်တွယ်ဖို့ကချင်လူမှုအဖွဲ့အစည်းတွေဘက်ကလည်းမြန်မာအာဏာပိုင်ကိုရောဒေသခံအာဏာရှိတဲ့ဖွဲ့တွေကိုပါမပြတ်တောင်းဆိုနေကြတာပါ။ကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒီလိုမျိုးတစ်ခိုးထုတ်မှုတွေကိုစစ်တပ်အနေနဲ့နေပြည်တော်ရှင်းလင်းဆက်ပြီးတော့အရေးယူဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။အခုလိုတစ်ခိုးထုတ်တဲ့ဖွဲ့ကိုဖမ်းဆီးမိတာဟာလေလေကြောင်းကင်းထောင်းမှုအရာသတင်းရပြီးတော့တပ်မတော်စစ်ကြောင်းတွေကနေပြည်တော်ရှင်းလင်းရေးလှုပ်ဆောင်ခဲ့တာလို့ကာကွယ်ဝန်ကြီးဌာနကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါခင်ဗျာ VOA American တန်ကနေဇန်နဝါရီလ9ရက်ပို့တဲ့ဦးနေမနက်ခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးသားမှာပါခင်ဗျာအခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့
အခွန်ထမ်းဆောင်ပါရင်းနဲ့အခွန်မထမ်းဆောင်လို့မဲပေးခွင့်မရဘူးလို့ပြောသလိုဖြစ်တာဟာလည်းဒါတော်တော်လေးနားထောင်လို့မကောင်းတဲ့စကားအခွန်ဖြစ်သွားပါလေ
ဒါကတော့ရန်ကုန်မြို့စီပင်သာယာရွေးကောက်ပွဲမှာပါဝင်ရွေးချယ်ခံခဲ့တဲ့ဦးဝင်းချိုပါဒီအကြောင်းပြည်စုံပါဝင်တဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ကိုလည်းပြန်လည်တင်ဆက်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုမဲအင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါရခင်ဗျာအခုပထမဆုံးတင်ပြလိုတာကထိုင်းနိုင်ငံတို့ The Nation မှာပါတဲ့မြန်မာနိုင်ငံအတွက်အဆိုးအကောင်းအဆုံးဖြတ်ပေးမယ်နဲ့ This is a make or break year for Myanmar ဆိုတဲ့ editor အဘော်ကိုအရင်ဆုံးတင်ပြပါမယ်မြန်မာနိုင်ငံမှာနိုင်ငံရေးနဲ့စီးပွားရေးအရာပြည်ပင်ပြောင်းလဲမှုတွေ2012ခုနှစ်တည်းကလှုပ်လာတာအခု2015ခုနှစ်တတိယနှစ်တည်းကိုဝင်လာချိန်မှာတော့မြန်မာနိုင်ငံအပေါ်ကဘာကအနီးကပ်စောင့်ကြည့်နေပါတယ်လွန်ခဲ့တဲ့နှစ်နှစ်အတွင်းပြည်ပင်ပြောင်းလဲရေးနဲ့ပတ်သက်လို့စိန်ခေါ်မှုအများပြားတွေ့ကြုံခဲ့ရပြီးအခုနှစ်တည်းမှာလည်းပိုးပြီးတော့အခက်အခဲတွေတွေ့ကြုံရနိုင်တာပါဒါပေမဲ့လို့ဒီမိုကရေစီရဲ့ပြည်ပင်ပြောင်းလဲမှုစီရှေ့ရှုသွားနေတဲ့မြန်မာနိုင်ငံရဲ့အခြေအနေဟာနောက်ကျောင်းပြန်လည်နိုင်တဲ့အခြေအနေကိုတော့ကြော်ကောင်းကြော်လာပြီလို့យေတာထားပါတယ်ဒါပေမဲ့လည်းပြည်ပင်ပြောင်းလဲရေးလှုပ်တာမှာစီးပွားရေးအရာပြည်စုံကျွယ်ဝလာဖို့စစ်တပ်ရဲ့ချုပ်ကန့်မှုကိုအလျော်တင်လုပ်ရမှာဖြစ်ပြီးအဓိကကြတဲ့တိုင်းရင်းစီးပွားရေးလူမှုရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပြည်လဲအောင်ဖြည့်ရှင်းဖို့ကိုလည်းအဒီတာအပေါ်မှာဖော်ပြထားပါတယ်။ဒါအပြင်မြေယာသိမ်းမှုတွေကိုလည်းထိန်းချုပ်နိုင်မှသာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုးပြီးလာရောက်လုပ်ကိုင်နိုင်ကြမယ့်အကြောင်းနဲ့ဒီနှစ်ကုန်ပိုင်းမှာကျင်းပမယ့်ရွေးကောက်ပွဲကိုလည်းနိုင်ငံတကာကစောင့်ကြည့်နေကြောင်းထောက်ပြထားပါတယ်။အလုံးပါဝင်နိုင်ခွင့်ရှိပြီးပွင့်လင်းမြင်သာမှုရှိတဲ့နိုင်ငံတကာအဆင့်မီရွေးကောက်ပွဲဖြစ်လာရင်ပြင်သစ်လိုနိုင်ငံအနေနဲ့လည်းငွေကြေးအကူအညီတွေထပ်ဆောင်ပေးနိုင်ပါတယ်မြန်မာဒီမိုကရေစီကောင်ဆောင်ဒေါ်ဆန်းစုကြည်ပေါ်မှာလည်းသမရအဖြစ်ရွေးခံနိုင်ခွင့်နဲ့ပတ်သက်လို့ဘလို့ဖြစ်လာမလဲဆိုတာကိုအားလုံးကစောင့်ကြည့်နေကြပါနိုင်ငံသားသားနဲ့လက်ထက်ထားသူဒါမှမဟုတ်ကလေးရှိသူတွေကိုသမရအဖြစ်ရွေးခံနိုင်ခွင့်တားမြစ်ထားတဲ့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ဖို့လွန်ခဲ့တဲ့နှစ်တွေအတွင်းစ조사ခဲ့ကြပါတယ်ဒီလိုတောင်းဆိုမှုတွေပယ်ချခံခဲ့ရပေမဲ့ရွေးကောက်ပွဲမကျင်းပခင်မှာနောက်ထပ်အခုလိုတောင်းဆိုနိုင်တာတွေလည်းရှိလာနေကြောင်းကိုဖော်ပြထားပါတယ်အပြည့်အစုံကိုတော့ www.nationmultimedia.com မှာဖော်ပြထားပါတယ်ခင်ဗျာ
နောက်ထပ်တင်ပြလိုတာကတော့မြမအရေးနဲ့ပတ်သက်ပြီးနှံ့ဆက်ကျွမ်းကျင်တဲ့သတင်းစာနဲ့စာရေးဆရာဘတ်တီလစ်နာကိုမဇ္ဈိမသတင်းဌာနကတင်စာအောင်ရဲ့တွေးဆုံမေးမြန်းထားမှုတွေကတချို့ကိုကောက်နှုတ်တင်ပြလိုပါတယ်မြမနိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးသူ့ရဲ့သဘောထားအမြင်ကိုပြောဆိုရမှာဟိုတုန်းကလိုမဟုတ်တော့ဘဲကွဲပြားခြားနားမှုတွေရှိပေမဲ့တကယ်တမ်းမှာတော့ဘာမှပြောင်းလဲတာမျိုးမရှိဘူးလို့တငယ်ချင်းတယောက်ရဲ့ပြောကြားချက်ကိုဘတ်တီလ်ကပြန်လည်ဖောက်တည်ချခဲ့ပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်နဲ့ပတ်သက်ပြီးဟိုတုန်းကထက်ပိုလွတ်လပ်မှုရှိလာတဲ့နိုင်ငံရေးပါတီတွေလည်းသူတို့ပါတီရဲ့လုပ်ငန်းတွေကိုပိုးပြီးလုတ်ကင်လာနိုင်ပေမဲ့လူမှုအတိုင်းဝိုင်းတွေထဲမှာအစိုးရဟာအာဏာကိုချုပ်ကင်ထားစေဖြစ်တယ်ဆိုတာကိုသူကထောက်ပြထားပါတယ်။ဒါအပြင်စစ်တပ်ကပါလီမန်ထဲမှာတွေမဟုတ်ပဲအစိုးရအဖွဲ့အတွင်းကကာကွယ်ရေးဝန်ကြီးလိုနေရာမျိုးကိုခံထားမှုမှာစစ်တပ်ရဲ့အတီးပြုချက်လိုအပ်ပြီးလက်နက်ကင်တပ်တွေဟာရွေးကောက်ခံအစိုးရဒါမှမဟုတ်ပါလီမန်ကိုတစ္ဆာခန္ဓာမဟုတ်ပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ကသာတစ္ဆာခန္ဓာဖြစ်ကြောင်းကိုလည်းဘတ်တီလ်ကထောက်ပြသွားပါတယ်။ဦးသိန်းစိတ်အစိုးရလက်ထက်တနိုင်ငံလုံးအပြစ်ရက်လက်မှတ်ရေးထိုးဖို့ကိစ္စအပေါ်မှာလည်းလုပ်ပုံကိုင်ပုံလွဲမှားနေကြောင်းပြောပါတယ်။ပုံမှန်အားဖြင့်ငြိမ်းချမ်းရေးဖော်ဆောင်ရမှာအပြစ်ခတ်ရက်စဲရေးကစပါတယ်။အဲ့ဒီနောက်ဘာမှလက်မှတ်ထိုးတာမျိုးလုပ်စရာမလိုပဲဆွေးနွေးရပါမယ်။ဒါပေမဲ့အခုလုပ်နေသလိုမျိုးဘလို့အပြစ်ရကြမယ်ဆိုတာကိုဆွေးနွေးတာမျိုးမဟုတ်ပဲနိုင်ငံရေးအရာဘာကြောင့်စစ်ဖြစ်နေတယ်လဲဆိုတာကိုအဖြေရှာဖို့ပါအဲ့ဒီနောက်သဘောတူညီမှုရမယ်ဆိုရင်လက်မှတ်ထိုးတဲ့နေရာမှာအပြစ်ရဖို့လက်မှတ်ထိုးတာမျိုးမဟုတ်ပဲနိုင်ငံရေးအရာသဘောတူညီမှုအတွက်လက်မှတ်ထိုးတာမျိုးပါဆိုပြီးပြောဆိုပါတယ်ဒီတွေ့ဆုံမေးမြန်းခန်းအပြစ်စုံကိုတော့ www.missima.com မှာဖတ်ရှုနိုင်ပါတယ်ရှင်
ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုမဲအင်ဂျင်နိုင်ကကူညီစူးစီးတင်ဆက်ပေးခဲ့တာပါခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါ
Dinim de timbiame idiom atungaro.
Street smart.
Surabe pibari, salung manga, S, D, R, E, E, D, street ga, lan, S, M, E, R, D, smart ga, nyangkauna, temyeda, suro, squite kulung ye, daye, dibegaro, landwi ne patelu, nyangkauna boshi, tamyang apino, nyangkaulu, landwi go, mamide lu, tinsia shibe melu, edilu, debe mium hobau. Idiom sure, the white debe ga, nizim buat shalu, Shaulangare, Lanki ma, Chinigo, a kimparago, Soluda Pibare. A kimbare, Suyama, a ye chigo, tide, Menekeka, gaune, a duichu, a tinyale, shibu lume, swing, mamim timau. Shishim pioino, maara, madona washi. Didongara, Americans cab yoma, a tomyade shibare. Dabi mure dwayne, mure dwada, lada, lele bebe, shide lu, bedwayne, shaunine dugu. Street smart, so be dole, ye nyon don't know yabare. Di don't ye badelu, George go be de umago, na sinjijaya.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ha digri kabaji ma, padwe pipe nide, surago, de gebe dole, nale taduba. Ludwig Nele de Aung Pounda de Akin Badud Ule Pipare Lu Dibi Yavare Umago Naut Kaut Nasin Chichaya Aung.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Akin Badu Luye Ledu Twata Lada Du Sui Idiom Atone Pelu Piomle
Street smart
Lu Piolu Yavare Eragaro, dinim netwe, dimpia gere, idiom atome pipare.
Latin season de Satem, Naki, English acting as our season pipare, good or tail line season go pian latin sapiame, goes on winning our season in Sapitarawakmia.
Ningalavakna, Pio daily line season at Jutubare. ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့ရန်ကုန်မြို့မင်းနေပေါင်း80အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီမံသားရေးကော်မတီရွေးကောက်ပွဲကြီးကတော့ပြီးသွားပါပြီ။ဒီရွေးကောက်ပွဲအတွင်းမဲပေးခွင့်ရှိသူအမည်စင်းကောက်တဲ့နေရာမှာမြို့သားမှုတွေရှိခဲ့တယ်ဆိုတဲ့အပေါ်ထောက်ပြပြောဆိုမှုတွေရှိပါတယ်။ဒီတော့ဒီရွေးကောက်ပွဲကနေလာမယ့်
2023年的2月初，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。所以，这个月份嘛，所以说，我们要先办个的，因为没看个呀，我不能。 ပွင့်လင်းမြတ်တာမရှိဘူးဆိုတဲ့ပြောဆိုမှုတွေဟာရောဘလောက်ထိများကြည်ပြန်ပြန်ရှိတယ်လဲဥွင့်ချိုအမြင်ဒီရုပ်ောက်ပွဲပေါ်အမြင်ပြောပါဦ
းစကလေးကမှားတာဟုတ်ဤဦးဒီမှာကလေးကမှားခဲ့တယ်ရပုံမျိုးတော်ကြီးမှာနေထိုင်တဲ့မြို့တော်သူမြို့တော်သားသူရေသိန်း50ကျော်ရှိတယ်အဲ့ဒီသိန်း50ကျော်တဲ့ကမှအဲ7.5 ခိုင်နှုတ်အဲ့ဒီလူတွေပဲမဲပေးခွင့်ရှိမယ်အသက်18နှစ်ကျော်သူတွေရဲ့7.5ခိုင်နှုတ်ဆိုတော့အဲ့ဒါလို့ခွဲခြားလိုက်တဲ့အခါမှာဘာဖြစ်လာလဲဆိုတော့အဲ့ဒီ7.5ခိုင်နှုတ်ကဘယ်သူတွေကမဲပေးခွင့်ရတဲ့လူတွေဖြစ်သွားလဲဆိုလိုတာကဘယ်စနစ်ကိုဘယ်စံနှုန်းကိုအခြေခံပြီးဒီ7.5ခိုင်နှုန်းကိုရွေးတယ်လေမြို့တော်ဝန်ကြီးကတော့ပြောလေအဲစီပင်သာယာအခွန်တွေကိုအပြည့်အဝဆန်းဆောင်တဲ့ဒီလူတွေကိုဦးစားပေးပြီးရွေးတယ်တဲ့ဒါဆိုရင်ကြံတဲ့မဲပေးခွင့်မရတဲ့လူတွေဟာစီပင်သာယာအခွန်ဆန်းဆောင်ခြင်းမရှိတဲ့လူတွေများဖြစ်နေရောသလားဆိုတော့ เนี่ยตามยาเสียเสียไม่วนอยู่เลยปลาลาลีตาลาดลูกที่ดูเรียบมาอามันเนี่ยคนทั้งสองมาเย็นเนี่ยคนมาทั้งสองลูกแม่ปีกวันไม่อยากพูดลูกเจ้าตัวลูกพี่ตาเลยตาตัวลีน้าท้องลูกมาเก่าเนี่ยแล้วก็คนพี่ตัวมาเลยสุดๆบนอาบูเจ้าตัวลูกแม่ปีไปเว้ยชีเรือดูเรียสเย็นอะไรก็ฝากอะไรก็มาลาลูกเบียวบีบีสุดๆ ที่จะมาง่ายๆหน่อยแม่พี่ยามเลสูก็กูแม่พี่กูเองชีเรือดูเสียงเนี่ยมาป้ามาป้าสุเรกิจ่าในเรื่องบัวด้วยจงการชาเนี่ยเด็กปีดูเรื่อยๆรอแค่ๆที่บัวเลยอันนี้เลี้ยงจ้าวตัวหาตัวเย่แม่เรียนหรือป้ามาป้าสุเอาตัวมาชีวิตเอาตัวเชิงเนี่ยมาชีวิตเอาเชิงเลี้ยงจ้าวตัวแม่เรียนมาป้าหูรูปอยู่เลยมาป้ารอเลยไปรูปถ้าตัวมามาตีเด็กบัวยาวตัวเลยสุดๆแต่หาหน้าท้องสังหาม
ตัวเราดีท้ายยามเช้าด้วยตัวเราเมื่อปีไปเว้นชีวิตดูเรียสเย็นมันกันดีจังมาเลยโอเคครับเนี่ยโอเควันนี้จะดูที่มาครับเนี่ยฉันรู้จันทร์เราเสบียร์บีร์มาสทับเบียร์สุนีจัดที่เราบอกเราจะเราจันทร์เราเลี้ยงมาชีนี่เลยดาวดาเอเมงก็เพิกว่าจะมาเลยดาวดาเอเมงหาสูตรชิ้นตั้งไปขยายยังคงตั้งไปขยายงานในปีเราอยู่กับที่มีคนเลี้ยงได้กู้เสร็จเลยพี่บาร์เลยดาวดาเอเมงชีบาร์ละครับเนี่ย
โอเคสิบาทเลยครับเนี่ยโอเคพี่อันไหนมาสิโอเคเสียสุดรอวันชูกาวันชูการอดียุคกับเพื่อปีเกเรดียุคกับเพื่อประตูยามีงูพี่ตัวอะไรปนอ้อเมเปิดเนี่ยมาเมสิ่งเก่าเนี่ยมามีอยู่ตามมือชิเกเรสัวตัวดีกาทับพี่ตัวอะไรรอชิบาร์เลยเสียอันยังงูยุคกับเพื่อประมาณปลุมยิมีบาดเลยเสียการอดนั่งเงยตัวสุดรอมีแต่มีอย่างชิมละปลุมยิมีบาดเลยครับเนี่ยยุคกับเพื่อเนี่ยปัตตาลู
เออไอ้ลูกบ่มาคุณเนี่ยยี่ก้าวเนี่ยปัตตาลูกว่ารู้ว่าเช็ดดีเนี่ยไอ้ชีวะเนี่ยคุณเนี่ยไอ้ลูกบ่เนาะเออแม่สิมาปาร์ตี้ดีเนี่ยไอ้ชีวะคุณอ่ะมามากันอะไรเนี่ยชีวะคุณเนี่ยบ้านก็เก่าอยู่ดีก็เก่าอยู่อ่ะมันก็สร้างอะไรบุก้าอ่าที่จะมันกันเก่าอยู่สันนิษฐานเนี่ยบ้านนี้คุณเนี่ยว่าเลยคุณเนี่ยถ้าจะไม่ก็ห้ามมีไอ้ชีวะเนี่ยแต่ช่วงแต่ช่วงสุดลาปีที่มาเนี่ย รู้สิ่งนี้มาบาร์เลยค่ะจะจังเปลี่ยนว่าเลยเอชนี่มีเรื่องนี้ใช่ไหมแต่ละมาสุดอารมณ์มีก่อนเนาะแล้วองค์ที่ได้ยินลาบีเลยองค์ที่ได้ยินว่าอะไรใช่ไหมเลยแต่ชั้นยูเนี่ยมาเลยอารมณ์มีอันนี้อะไรใช่ไหมสิ่งนี้ปีใดเนี่ยสิ่งนี้กว่าห้าเนี่ยบอกยาวกู้เดี๋ยวเราชี้เนี่ยเออลีเดี๋ยวเราไปเออสิ่งนี้ชี้เองอะไรเราเปลี่ยนนี่ได้การยูเนี่ยใช่ไหมเนี่ยแต่ตอนนี้ลิขามือใช่ไหมเนี่ยโอเค
สำหรับเจ้าเนี่ยลูเรียวเรื่องบ่มาเพิกข้อเกี่ยมาเจ้าเนาะเจ้าเสบียงเจ้าหน้ากับคู่ด้าสูรุษีนี่ดีคู่ดียังคงสิบินตายุคกับเบิกาดีคู่มาจากเจ้าเนาะดินเนี่ยกงไปแล้วมาดีเอาตัวบ้านนู้นมาแล้วมาจิ้มบ้านเมลุสุยาพิอัตราเรดียุคกับเบิกก็ไม่ใช่บ่เลยสุยาสุรารียุคกับเบิกก็ไม่ใช่งาพิอัตราเรอัตุรียุคกับเบิกจีจารุษีนี่ก็ดีอาก้าบลูจุดเดียวมุสิจินัยเมลุสุรารากาโรดีได้เม
ดีสินได้ดีบงจะนั่นตัวเมื่อสุริชินยังทุกอย่างก็บอกว่าจะมาเลยที่ชาเนรีมาดิลูมิโอแม่เป็นคนชิบาร์เนี่ยแม่ไม่เป็นเลยอะไรตัวเลยแม่เป็นคนไม่ชิบาร์เนี่ยวันเป็นเลยตัวเลยมิโอมิโอเชิญมาลานายมูลาเซียอะไรประมาณว่าโอเคก็น่าจะเช็คอะไรบ้างเนาะคู่ดีสินยังก็บอกว่าอามาอยู่นี่รู้ว่าเช็ดดีกูเป็นงานจะยาอะไรจ้าบอกเนี่ยไอ้เป็นงานจะยาอะไรเด็ดเว้ยน้าวิ่งก็บอกว่าดามิโอที่ทำมาเพื่อ จนรู้ว่าจุดที่ดีสินได้ไหนนะบ่เนาะอุมาอาทิตย์สุนิชีเนี่ยคู่เรียบ่เนาะแต่ช่วงยากกว่าจะดูดีในงานที่สิ่งที่ชี้เดียดูดีสุนิชีเนี่ยก็ยากก็ยากมาดูยิ่งเราชี้เลยดูยิ่งปาร์เลสว่ากูกูได้สิ่งเก่าเช่นนี้สันดาลิที่พอแล้วบ่เนาะสุดท้ายก็ความชีวิตมันยุ่งก็เลยจะเจ้าดูดูกูได้ปาร์วิปัตย์บีร์กูได้
ดูยี่ที่จะกูเล่นเช่นนี้เลยยักษ์มีเรื่องเจ้าเนี่ยไปก็เอ้าสูเรียกเขาทุกคนเนี่ยที่งานจะยากเลยขาดยากเราที่แม้สิ่งนี้ปูมูมันกันที่จะบุตรเอกกูกูได้เล่นเช่นนี้ยักษ์มีเรื่องเจ้าเนี่ยไปเลยเนาะโอเคเสียโอเคเจ้าสุดท้ายเสียจันทร์จันทร์ได้สบายสุนิจัดที่เราบอกคู่เลี้ยงบอกว่าจันทร์กูจะไปกว่าจะมาเขมรกูจะหาสูตรเช่นเลยดียังคงดีพิการสิ่งที่ยักษ์เวมาไม่เป็นคนชิดติงเกเรตุบ่เนาะ
สำหรับกุ้งย่อยมีเรื่องเล่าวันสุนีไปบ้างอ๋อโอเคครับเนี่ยกุ้งย่อยนี่คุณอาการว่าอุ้งยิ่งชูการว่ายุคกับเวมาเชื่อมเงินเดือดรู้เสียดอดได้ไม่อะไรรู้บ่เนาะนั่นเออแล้วตัวนี้เอาไปเลยเท่ามากว่าในนิวออร์ชูนิวออร์ตัวโบลูนีว่าวีอะไรดียุคกับเวียเดียร์เนี่ยดาวมุ้งมีชีวอะไรภาษาจีนเนี่ยเอาแต่เช้าการว่าดูดูเสียงงามมือตัวอ่านนี่เลยเนี่ย
နော်အားနည်းအောင်လေတမီလုတ်ထားတယ်လို့ယူဆရပါတယ်ယူဆတာက2015အထူးထူးရေးကောက်ပွဲအကျိုးရဟာဇယ်လုတ်တယ်လို့တော့ယူဆရရှိပါတယ်ဥပမာကျွန်တော်ဆိုလို့ရှိလို့ရှိရင်ဟလာမဲပေးခွင့်ရရမယ်လူပေါ့နော်သူတို့စီပင်ခွန်နေလဲမှန်မှန်ကန်ကန်ထားဆောင်နေသူပဲဒါပေမဲ့အဲ့ဒီဟိုမဲပေးခွင့်ရှိသူစီရင်ထဲမှာကျွန်တော်မပါလာဘူးပေါ့လေမပါလာတော့ကျွန်တော်တို့တရင်လေးတစ်ပုတ်တောင်ဖတ်ရပါတယ်မိစည်းမမှာအခုမဲပေးခွင့်မရလို့မဲယုံသွားစုံစမ်းနေသူအဲ့ဒီမဲယုံဆောင်ချက်ချီနေရဟိုမျက်နှာကိုခေါင်းနဲ့တက်လဲလို့မျက်ခုံးကွဲသွားတယ်ဆိုတဲ့တရင်အဲ့တော့ကျွန်တော်စဉ်းစားမိပါတယ်ကိုသွားပြီးမမေးမိရတော့တော်သေးတယ်လို့လုံးမဝင်မျက်ခုံးကွဲနိုင်တယ်လို့ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ပြီးတော့ဆက်ဆွေးနေတာပေါ့အခုကျွန်တော်တို့လေလိုက်မော်ကိုကိုအောင်ရဲမော်မောင်ဖိတ်ခေါ်ကြပါခင်ဗျာကျွန်တော်တို့ရဲ့ VOA ရန်ကုန်သတင်းတောက်ကိုအောင်ရဲမော်မောင်ရှိပါလားခင်ဗျာဟုတ
်ကဲ့ရှိပါတယ်ကိုအောင်လည်းခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကိုအောင်ရဲမော်မောင်ရဲ့အမြင်ရောဗျာကိုအောင်ရဲမော်မောင်ကလည်းဒီရုပ်ကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီအနိကဟိုတောက်လျှောက်သတင်းပို့လာတဲ့သူလည်းဖြစ်တယ်ဆိုတော့ဒီပုံမှာဟိုပေါ့ကိုကောင်းကျိုးဆိုးကျိုးအမြင်လေးတွေပြောပါအောင်ဘာတွေများမြင်မိတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီစီရင်ရွက်ကောက်ပွဲမတိုင်ခင်တော့လို့ရေဒီပြင်းနေတောက်လျှောက်မီဒီယာတွေပေါ်မှာရွက်ကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောလာပြီဆိုတော့ကျွန်တော်တောက်လျှောက်ဆောင်ကြည့်ခဲ့ပါတယ်အဲ့ဒီကာလတွေကဘာတွေတွေ့ရတယ်ဆိုတော့ခုနကတော့ပြောသွားတဲ့ဝင်းချိုတို့ဒေါက်တာအီးမင်းတို့ရောခုနကတော့ပြောတဲ့ကိုစောတို့ရောတိုင်းပါပဲပြည်သူတွေကြားထဲမှာဒီပြည့်နှက်မှုအားအရင်နေတယ်ပေါ့နော်ဥပမာနောက်ဆုံးပြောမယ်ဆိုရင်အိမ်မှာရှိတဲ့လူတွေကစီရင်ရွက်ကောက်ပွဲဆိုတာဘာတွေလဲပါလဲဆိုတာလည်းမသိကြဘူးနောက်တစ်ခုကပြောမယ်ဆိုတော့ဒီရွေးကောက်ပွဲရဲ့မဲပေးရမယ့်ပုံစံစနစ်တွေကအရင်ရှုပ်ထွေးတယ်ပေါ့ဥမာမဲပေါ်မှာ9ပုံးတောင်ရှိနေတာတို့ပြီးတော့ဒီလိုဟာမျိုးကိုတောင်းတန်ဟိုမသိကြဘူးပေါ့နော်ဒီလူတွေကြားထဲမှာကျေကျေပြန့်မသိနိုင်ဘူးမသိကြဘူးအပြည့်အစုံတက်နေတယ် voter education ကလည်းတအားကိုအားနေတယ်ဆိုတာကိုကျွန်တော်တွေ့ရပါတယ်ကျွန်တော်တို့တရင်လိုက်တဲ့အခါမှာလည်းအမြင်တွေ့ရတာပေါ့နော်တကယ်တကယ်အဲ့မဲဆင်းတွေထုတ်ပြန်နေနေကြတော့လေကျွန်တော်ကဘယ်လိုမျိုးနေမှာနေတာပါအဲ့တော့ဘုဇနောမြို့နယ်ရဲ့ကျွန်တော်တို့အောက်တဲ့မှာဓမာယုံရှိပါတယ်အဲ့ဓမာယုံမှာမဲဆင်းတွေကတ်တော့လေညနေစောင်းမှပဲလာပြီးတော့အဲမဲဆင်းထုတ်ပြန်တာပေါ့အဲ့တော့မနေ့ပြန်မနေ့မဲပေးရမယ်လူကညာကြီးမူချုပ်9နာရီ10နာရီလောက်ကြာမှပဲဒီမဲဆင်းကိုလာကြည့်ရမယ်သဘောမျိုးတွေတောင်ဖြစ်နေတာလေရှိခဲ့ပါတယ်အဲ့တော့မဲပေးရမယ်လူကပေးရမလို့မပေးရဘူးလူလူ9နာရီ3နာရီအထိကိုပဲမရုပ်စုရုပ်စုနဲ့ခုနမဲပါမပါကြည့်နေရတဲ့အချိန်မျိုးတွေလေကြုံခဲ့ရပါတယ်အပြောမယ်ဆိုတော့ခြုံပြီးပြန်သုံးသပ်မယ်ဆိုတော့ဒီရွေးကောက်ပွဲကအဲ့ကျွန်တော်တို့ဒီ voter education မှာလည်းတအားကိုအားနေတယ်ဘယ်လိုတွေဘယ်လိုမဲပေးရမှာလဲမသိဘူးကြက်ပြက်မှုလည်းမရှိဘူးနောက်တစ်ခုကကျတော့ဒီမဲဆင်းပြဿနာတွေကလည်းတော်တော်လေးကိုချုပ်ထွေးခဲ့တဲ့အခြေအနေတွေအများကြီးတွေ့ရလို့ကျွန်တော်ဒီနောက်တစ်ယောက်အနေနဲ့သုံးသပ်လို့ရပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ဒီဟာဒီရွေးကောက်ပွဲဟိုနမူနာယူပြီးတော့ရွေးကောက်ပွဲကော်မရှင်အနေနဲ့လည်းလာမဲ့ဒီအထူးထူးရွေးကောက်ပွဲကြီးမှာဟိုပေါ့ပြင်သစ်တာပြင်ပြီးတော့ဟိုပေါ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့တိုးတက်ကောင်းမွန်လုပ်သွားလိမ့်မယ်လို့တော့ကျွန်တော်တို့ယူဆမျှော်လင့်ရတာပေါ့လေဆိုတော့ဦးဝင်းချိုတို့လို့ဒေါက်တာအင်းမင်းတို့လို့ဝင်ပြန်ခဲ့ကြတဲ့သူတွေရွေးကောက်ပွဲမှာတကယ်ကိုနဖူးတို့ဒူးတွေဟိုဝင်ရောက်ရှင်ပြန်ပြီးတော့မဲဆွဲစည်းရုံးပြီးဝင်ရောက်ရှင်ပြန်ခဲ့ကြတဲ့သူတွေရဲ့စိတ်ထဲမှာပါဗျအခုဒီဆိုကြပါဆို2015ရွေးကောက်ပွဲမှာကိုကိုတိုင်းကဝင်ပြန်တာဖြစ်ဖြစ်မပြန်တာဖြစ်ဖြစ်ပေါ့နော်ကိုကတော့အတွေ့အကြုံရှိခဲ့ပြီဆိုတော့ရန်ကုန်မြို့မှာကျင်းပတဲ့ဒီစီမင်းသားရွေးကောက်ပွဲဆိုတာလည်းနှစ်ပေါင်း80အတွင်းမှာပထမဆုံးကျင်းပတာဆိုတော့တမိုင်းဝင်ဖြစ်ဟိုပါဖြစ်ရတစ်ခုဆိုရင်လည်းမမားဘူးပေါ့နော်ဆိုတော့ဒီအခုလာမယ့်2015ရွေးကောက်ပွဲဟာလည်းဒီတမိုင်းဝင်ရွေးကောက်ပွဲတစ်ခုဖြစ်မှာပဲဆိုတော့ဒီအပေါ်မှာကဆရာတို့ပါဝင်ကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေအနေနဲ့ဘလို့ပြုပြင်ပြောင်းလဲမှုတွေမြင်ကျင်တယ်လဲစောစောကကိုအောင်ရဲမောင်မောင်ထောက်ပြသလိုဟိုပါမဲပေးတဲ့သူတွေပညာပေးလုပ်ငန်းတွေဘလို့များလုပ်ကြမလဲအချိန်ရှိနေသေးတဲ့ကာလအတော်အတွင်းမှာပေါ့
ကျွန်တော်ပြရပါတယ်
ဟုတ်ကဲ့ဝင်းချိုကတ်တူတို့လေးပြန်လေးဖြည့်ပေးပါလား
ဟုတ်ကဲ့ပါအဲ့ဒါဆိုရင်တော့လူရေးတစ်ခုပဲပြောပါမယ်အဲ့ဒါကကျွန်တော်ရဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအဲ့ကျွန်တော်တို့ဟိုအထွေထွေရွေးကောက်ပွဲကြီးရဲ့ကော်မရှင်ဥက္ကဋ္ဌဦးတည်ကျွန်တော်မူစီပင်ဥက္ကဋ္ဌမဟုတ်ဘူးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကြီးဦးတည်ကြီးကမကြာခဏပြောနေရှိတယ်ရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ဟာနိုင်ငံရေးပါတီတွေကိုထိန်းချုပ်ရန်အတွေ့အလိုမကြာခဏပြောနေရှိပါတယ်အဲ့တော့တကယ်တမ်းဒီမိုကရေစီစနစ်ကိုတွားကျင်တာဆိုရင်အပြန်အလှန်ထိန်းချုပ်ခြင်းယဉ်ကျေးမှုရှိရပါလိမ့်မယ်အဲ့ဒီအတွက်နိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်ကိုအပြန်အလှန်ထိန်းချုပ်ခွင့်ရှိရပါလိမ့်မယ်။အဲ့ဒီအတွက်နိုင်ငံရေးပါတီတွေဘက်ကလည်းအဲ့လိုအပြန်အလှန်ထိန်းချုပ်ခွင့်ရရှိအောင်ကြိုးစားရပါလိမ့်မယ်။အခုချိန်မှာတော့တစ်ဖက်သက်ဖြစ်နေတဲ့အခါကျတော့ရွေးကောက်ပွဲကော်မရှင်ကပဲနိုင်ငံရေးပါတီတွေကိုထိန်းချုပ်မယ်။နိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်ကိုထိန်းချုပ်ခွင့်မရှိဘူးဆိုရင်လာမယ့်2015ရွေးကောက်ပွဲဟာလည်း2030ရွေးကောက်ပွဲလိုပဲအကြောင်းကြောင်းကြောင့်မှသမာမှုတွေနဲ့ဒီနဲ့ဒီမဲ့ရ ေကောက်ပွဲကြီးထပ်ဖြစ်အောင်မှာပါပဲ
ဟုတ်ကဲ့ဦးဝင်းချိုကျေးဇူးတင်ပါတယ်ဆရာကြီးကျွန်တော်မေးချင်တဲ့နောက်ဆက်တွဲမိကုန်းကဒီကနေ့ဖြစ်သွားတဲ့ဒီဟိုပေါ်ကြမ်းကြိမ်တဲ့ကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒီစီမီတာရွေးကောက်ပွဲမှာအရွေးခံရတဲ့ကိုယ်စားလှယ်တွေဟာနိုင်ငံဝန်ထမ်းမဟုတ်ဘူးပြည်သူကရွေးချယ်တဲ့ကိုယ်စားလှယ်တွေဖြစ်တယ်ဒါပေမဲ့ဒီကျန်းသက်စာကျင်းဆိုတဲ့နေရာမှာနိုင်ငံဝန်ထမ်းအဖြစ်ကျန်းသက်စာကျင်းဆိုမှဖြစ်တဲ့အတွက်တချို့ကိုယ်စားလှယ်တွေကအဲ့တိုင်းတော့ကျန်းမကျိနိုင်ဘူးဆိုပြီးအစောပိုင်းကအတန်ထွက်တာတွေရှိပါတယ်ဆိုတော့ဆရာလည်းဒီနေ့ကျန်းသက်စာကျင်းဆိုသွားပြီလို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ဆရာအမြင်ကရောဒီနိုင်ငံဝန်ထမ်းအဖြစ်ကျန်းသက်စာကျင်းဆိုရမယ်ဆိုတဲ့အပေါ်မှာဘယ်လိုမြင်မိလဲဆရာဟုတ
်ပါတယ်ခင်ဗျာအမှန်တကယ်တော့ကျွန်တော်တို့ကပြည်သူ့တင်မြောက်တဲ့ကိုယ်စားလှယ်တွေရှိတော့နိုင်ငံဝန်ထမ်းအနေနဲ့မဖြစ်နိုင်ပါဘူးခင်ဗျာပြည်သူကိုယ်စားလှယ်ပဲဖြစ်ရမှာပါခင်ဗျာအဲဆိုလိုတာကပြည်သူ့တင်မြောက်တဲ့အတွက်ချုပ်ချင်တယ်ဆိုလည်းပြည်သူ့ချုပ်ရမှာပေါ့ခင်ဗျာခန့်ချင်တယ်ဆိုလည်းပြည်သူ့ခန့်ပေါ့ခင်ဗျာနိုင်ငံဝန်ထမ်းကတော့အဲ့လိုမဟုတ်ဘူးပေါ့နော်ပြည်သူသူတို့လုပ်ပုံကကြတော့ပြည်သူ့ခန့်လိုက်ပြီလေချုပ်ချင်ကျွန်တော်ချုပ်လို့ရတဲ့ပုံစံမျိုးနိုင်ငံဝန်ထမ်းဖြစ်သွားတာပေါ့နော်အဲတော့တကယ်တော့ဖြစ်တဲ့နိုင်ငံကပြည်သူ့ကိုယ်စားလှယ်ကဒီပြင်မြောက်တဲ့ကိုယ်စားလှယ်ပြည်သူရဲ့မတည်နိုင်ဘူးလို့ချုပ်ပေါ့ခင်ဗျာအဲ့လိုမျိုးပဲဖြစ်တင်ပါတယ်ခင်ဗျာဟုတ်ကဲ့
ဆိုတော့ဆရာဒီနေ့ကျန်းသစ္စာကျင်းဆိုသွားပြီးပြီဆိုတော့ဘလို့ပုံစံနဲ့ဆိုခဲ့ရတာလဲကျန်းသစ္စာကျင်းဆိုခဲ့တဲ့အပေါ်မှာရောဆရာဘလို့ဆက်ပြီးတော့ဟောပေါ့ကိုယ့်ရဲ့လှုပ်ဆောင်ချက်ကဘလို့ဆက်ဖြစ်သွားမလဲ
တကယ်တော့ဒီဥစ္စာကဥပဒေနဲ့မညီဘူးပုံစံဖြစ်တာပေါ့ခင်ဗျာအာ2018ဖွဲ့စည်းပုံဥပဒေနဲ့လည်းမညီဘူးပုံစံဖြစ်တော့ဥပဒေနဲ့မညီတဲ့အရာတခုကတရားမဝင်ပါဘူးခင်ဗျာကျွန်တော်လည်းအဲ့လိုမြင်ပါတယ်ခင်ဗျာဘလို့ပဲဥပမာအဖြစ်ပေါ့နော်ဆက်ရှိနေမပြည့်သေးတဲ့လူတယောက်ကစာချုပ်ချုပ်တယ်ဥမာဆယ်နှစ်သားလေးကစာချုပ်ချုပ်တယ်ဆိုကြပါဘူးအဲ့ဒီစာချုပ်ကအသက်မဝင်ပါဘူးခင်ဗျာအဲ့ဒီလိုပါပဲအဲဥပဒေနဲ့မညီရှင်းတော့မညီတဲ့ရုပ်တိမတန်တဲ့လောက်ရအားလုံးဟာအသက်မဝင်ပါဘူးကျွန်တော်တို့အဲ့လိုယူဆပါတယ်ပေါ့နော်အဲ့တော့ကိုခင်လေးကလည်းအဲ့ဒါပြောပါတယ်ခင်ဗျာဒီလိုကျန်းသစ္စာအချင်းဆိုပေမဲ့လည်းဒါဟာတရားမဝင်ပါဘူးပေါ့နော်ကျွန်တော်တို့ကပြည်သူ့ကိုယ်စားလှယ်ကနေပြည်သူ့ကိုယ်စားလှယ်ပဲဖြစ်မှာပါအဲ့တော့တို့လည်းညာလည်းပဲကျွန်တော်တို့ကပြည်သူ့ဝန်ထမ်းရဲ့အဲစီနီစီကနေလေးစားပါတယ်ဟိုဒေဗီပြည်သူ့ဝန်ထမ်းရဲ့နိုင်ငံဝန်ထမ်းရဲ့လုပ်တဲ့လုပ်တဲ့တာဝန်နဲ့ဝတ္တရားတွေလည်းကျွန်တော်တို့ထမ်းဆောင်ရမှာပါခင်ဗျာပြည်သူ့အတွက်လည်းကျွန်တော်တို့ကထမ်းဆောင်ရမှာပြည်သူ့ကိုယ်စားလှယ်အနေနဲ့လည်းရပ်တည်ရမှာပါခင်ဗျာအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကပြည်သူ့မျက်နှာကိုတော့ပို့ပြီးအဓိကထားပြီးကြည့်ရမှာပါခင်ဗျာ
ဟုတ်ကဲ့ဆရာ
နိုင်ငံဝင်လည်းထမ်းမှာပါပြည်သူ့မျက်နှာကိုလည်းကြည့်ရမှာနောက်ခုဆုံးကျွန်တော်တို့လုပ်ရမှာပါခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျန်းသစ္စာကျင်းဆိုတဲ့နေရာမှာတော့ဆရာတို့အနေနဲ့စောစောကပြောသလိုနိုင်ငံဝန်ထမ်းအဖြစ်နဲ့ပဲကျန်းသစ္စာကျင်းဆိုခဲ့ရတယ်ပေါ့နော်ဒီကနေ့က
ဟုတ်ပါတယ်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဦးဝင်းချိုကကိုဝင်းအောင်ဆွေးနွေးပေးကြတဲ့ကိုဇော်ကကိုအောင်ရဲမောင်မောင်ကကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
ကိုဇော်ဝန်လိုင်းစီစဉ်တဆက်တဲ့ရိုက်လေးလိုင်းရွှေနေကန်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာပါခင်ဗျာသွားရရှိမှာခင်ဗျာ VOE ကိုစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သတင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လို့ရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်ဖုန်းနံပါတ်က2323899 ဖြစ်ပြီး fax နံပါတ်ကတော့2323899ဖြစ်ပါတယ်မြန်မာပြည်ကနေတဆင့်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOE American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှတ်8999ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်လွှတ်တော်ကနေဒီဇင်ဘာလလယ်မှာတည်ပြခဲ့တဲ့ပေါ်ဆိုင်မွန် 2014 ခုနှစ်ကမ္ဘာရေအပ်ဥပဒေဟာဆိုရင်ကမ္ဘာပေါ်ကအစင်းရဲဆုံးနိုင်ငံတွေမှာအခြေခံလိုအပ်ချက်တစ်ခုအနေနဲ့တန်ရှင်းတဲ့တောက်သုံးရေမိလာနဲ့တကူရေတန်ရှင်းမှုတွေအတွက်ပထမအဦးဆုံးအကြိမ်ထောက်ပံ့မှုဒါမှမဟုတ်တိုးတက်လာစေဖို့အမေရိကန်ဆိုရရဲ့အကောင့်ထက်ဖို့ကြိုးပမ်းမှုအဖြစ်ပြဋ္ဌာန်းခဲ့တဲ့ပေါ်ဆိုင်မွန် 2005 ခုနှစ်စင်းရဲသားတွေအတွက်ရေရရှိရေအပ်ဥပဒေကိုပုံမှုအားကောင်းလာစေဖို့ယူရထားပါတယ်2005ခုနှစ်ဥပဒေမှာတော့အမေရိကန်ပြည်ထောင်စုရဲ့ပြပအကူအညီပေးရေးအစီအစဉ်မှာအရေးပါတဲ့မူဝါဒတစ်ခုအဖြစ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာတကူရေးတန့်ရှင်းမှုနဲ့ရေးဖူလုံမှုရှိစေရေးပြဋ္ဌာန်းထားတာပါဒီဥပဒေကိုတော့အနာဂတ်ကမ္ဘာကြီးမှာကြုံရနိုင်တဲ့တန့်ရှင်းရေးရရှိရေးပြဿနာနဲ့ပတ်သက်လို့သတိပေးထားတဲ့ Debt Out စာအုပ်ကိုရေးသားခဲ့တဲ့ကွယ်လွန်သူအထက်လွှတ်တော်အမတ်ပေါ်ဆိုင်မွန်ကိုအစွဲပြုပြီးတော့အမည်ပေးထားတာဖြစ်ပါတယ်
အကန့်တန့်နဲ့သာရှိနေတဲ့ပြပအကူညီတွေကဒေါ်လာတိုင်းကိုလူတွေရဲ့ဘဝတွေမှာလက်တွေ့အကျိုးတက်ရောက်နိုင်မဲ့နေရာတွေမှာသုံးစွဲဖို့လိုအပ်တယ်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အဖွဲ့ဝင်လည်းဖြစ်2014ဥပဒေကိုထောက်ခံသူတဦးလည်းဖြစ်တဲ့အထက်လွှတ်တော်အမတ်ဘော့ကော့ကာကပြောဆိုခဲ့ပါတယ်ဥပဒေရဲ့ရည်မှန်းချက်တွေထဲမှာတော့ရေမိန်လာနဲ့တကူရေတန့်ရှင်းရေးအတွက်ကူညီထောက်ပံ့မှုတွေဟာအမေရိကန်နိုင်ငံသားရေးမူဝါဒမှာဦးစားပေးကိစ္စအဖြစ်ဆက်လက်ထားရှိဖို့ဦးစားပေးတိုင်းပြည်တွေလူမှုအတိုင်းဝိုင်းတွေကိုရွေးချယ်တဲ့နေရာမှာသတ်မှတ်ချက်တွေတိတိကျကျပြဋ္ဌာန်းဖို့ကလေးငယ်တွေရှင်သန်ရည်တည်နိုင်ရေးကမ္ဘာ့ကျန်းမာရေးစားနပ်ရိက္ခာပူလုံရေးအာဟာရပြည့်ဝရေးစတာတွေအပါအဝင်အရေးကြီးတဲ့ပံ့ပိုးမှုတွေနဲ့ပေါင်းစည်းဆောင်ရွက်ဖို့တွေလည်းပါဝင်ပါတယ်။ဒါ့အပြင်အစီအစဉ်တွေထိရောက်မှုရှိအောင်ကျားမဒန်းသူညီများမှုတွေကိုတိုးမြင့်ရေးအစိုးရနဲ့ပုဂ္ဂလိကပူးပေါင်းဆောင်ရွက်မှုတွေအပါအဝင်ကူညီထောက်ပံ့မှုတွေမှာထိရောက်မှုရှိစေမဲ့အကောင်းဆုံးနီးနာတွေဖြင့်တိုးတက်အောင်ဆောင်ရွက်ဖို့ရေရင်းမြစ်တွေကိုပုံမစနစ်တကျစီမံခန့်ခွဲအသုံးပြုနိုင်ဖို့ရေဖူလုံရေးမိန်လာနဲ့တကူရေးတန့်ရှင်းရေးအမေရိကန်ပြည်ထောင်စုရဲ့မဟာဗျူဟာတွေမှာတိုးတက်အောင်ဆောင်ရွက်ဖို့လည်းရည်မှန်းထားပါတယ်။အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ရဲ့အကြီးအကဲဒေါက်တာရာဂျစ်ရှာကတော့တကူရေးတန့်ရှင်းမှုအတွက်အခြေခံလိုအပ်ချက်တွေမရနိုင်ပဲဖြစ်နေကြတဲ့ကမ္ဘာတဝန်းကလူသန်းပေါင်း2500လောက်နဲ့တန့်ရှင်းတဲ့ရေမရနိုင်ကြတဲ့လူပေါင်းသန်း850အတွက်အမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းကကူညီပံ့ပိုးမှုတွေမှာအားကောင်းလာစေမဲ့လှုပ်ရက်တစ်ခုအဖြစ်ဥပဒေပြဋ္ဌာန်းနိုင်ခဲ့တာကိုချီးကျူးခဲ့ပါတယ်တန်ရှင်းတဲ့ရေတကူရေတန်ရှင်းရေနဲ့ရေဖူလုံမှုတွေမရှိတာကြောင့်ဖြစ်လာမဲ့ရောဂါပဲရရန်ကကင်းဝေးပြီးတင့်တော်တဲ့ဈေးနှုန်းနဲ့အစားအစာတွေကိုလည်းအလွယ်တကူရနိုင်တယ်လို့ကမ္ဘာကြီးမှာဖောက်ပြန်ပြောင်းလဲမှုအန္တရာယ်တွေလည်းလျော့ပါစေမယ်။အနာဂတ်တစ်ခုဖန်တီးနိုင်ရေးရည်မှန်းထားတဲ့အတိုင် USA အနေနဲ့ဆက်လက်ရှောင်လန်းနိုင်မဲ့ခိုင်မာတဲ့လမ်းကြောင်းတစ်ခုကိုဥပဒေသစ်ကဖန်တီးပေးလိုက်တာဖြစ်တယ်လို့လည်းဒေါက်တာရှားကပြောကြားသွားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
ဟုတ်တော့လင်းရတာကတော့အမေရိကန်ဆိုရရဲ့အာဘော်ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရခင်ဗျာ VOA ရဲ့ပေါ်တုံးနဲ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြီးညာပေးတော့မှာပါ
အထက်လွှတ်တော်ကရောအောက်လွှတ်တော်ကပါ Republican အမတ်တွေကအများစုထိန်းချုပ်ခွင့်ရသွားတဲ့အမေရိကန်ပြည်ထောင်စုရဲ့လွှတ်တော်အသစ်ကိုအင်္ဂါနေ့မှာစတင်ပြီးတော့ဖွင့်လှစ်လိုက်ပါပြီ။ရှေးဦးဆဲဝါဒရှိသူတွေကသမ္မတဥဘာမားရဲ့မူဝါဒတချို့ကိုပြောင်းပြဖို့ဆုံးဖြတ်ထားကြပါတယ်။ဂျူတင်မျှော်လင့်ထားတဲ့အတိုင်း Republican အထက်လွှတ်တော်အမတ်တွေကလွှတ်တော်စဖွင့်ပွဲညမှာပဲ Keystone ရေနံ Pipeline ကိစ္စကိုခွင့်ပြုပေးဖို့အတွက်ဥပဒေမူကြမ်းကိုတင်သွင်းလိုက်ပါတယ်။အတိုက်ခံဒီမိုကရက်တီကတော့ဒါဟာသဘာဝဘေးအန္တရာယ်ဆိုင်ရာကတ်ဆိုးကြီးကြလာနေတဲ့အန္တရာယ်ရှိတယ်ဆိုပြီးတော့ပြောဆိုနေကြပါတယ်။ Republican ပါတီကိုထောက်ခံသူတွေကတော့ဒီ pipeline အစီအစဉ်ဟာအလုတ်ကန်နေရာတွေအများကြီးဖန်တီးပေးနိုင်ဖြစ်တယ်လို့ပေးနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်တော်စုအနေနဲ့တခြားနိုင်ငံတွေရဲ့စွန့်ရင်ပေါ်မိခိုးအားထားနေရစေရမလို့တော့ဘူးလို့ပြောဆိုကြပါတယ်။ Israel စေဂျော်တက်3ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့ Hamas စစ်သွေးကြွတအုပ်ကို Israel တရားရုံးကထောင်ဒဏ်တသက်3ချိန်ချမှတ်လိုက်ပါတယ်။ Java ပင်လယ်တွင်းမှာပျောက်ဆုံးနေတဲ့ Air Asia လေယာဉ်ကိုရှာဖွေနေကြသူတွေဟာနောက်ထပ်တည်ဆုံးသူတွေရဲ့ရုပ်လောင်းနှလောင်းကိုဆယ်ယူရရှိခဲ့ပါတယ်။ရာသီဥတုဆိုးရွားနေတာကြောင့်ရေငုပ်ပြီးတော့ရှာဖွေရေးလုပ်ငန်းလှုပ်ဆောင်နေရမှာနှီးကွေးနေတယ်လို့ဆိုပါတယ်။ဩစတြေးလျနိုင်ငံကမှုကင်းဆေးပညာကျွမ်းကျင်တဲ့အဖွဲ့တစ်ဖွဲ့ကလည်းရုပ်လောင်းတွေဘယ်သူဘယ်ဘွားဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ဖို့အတွက်အင်ဒိုနီးရှားတာဝန်ရှိသူတွေနဲ့လာရောက်ပူးပေါင်းပြီးတော့အကူအညီပေးနေတယ်လို့ဆိုပါတယ်။ဒုံးလက်နဲ့ထိပ်ဖူးမှာတတ်နိုင်လောက်အောင်သေးငယ်လိုက်တဲ့နျူကလ িয়ার ပစ္စည်းကရိယာကိုတီထွင်နေနေမှာမြောက်ကိုရီးယားဘက်ကတည်ထားတဲ့နည်းပညာအဆင့်တီထွင်ထုတ်လုပ်နိုင်ခဲ့ပုံရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါရခင်ဗျာ
။တရင်ချင်းချုပ်ကိုဦးဆက်မိုးကြီးကကြေညာခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်တော်ကအောင်ပါဇန်နဝါရီလ9ရက်ဗုဒ္ဓဟူးနေ့မနက်ခင် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးမင်္ဂလာရှိတဲ့မနက်ခင်ဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.